Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ဗီအိုအမေရိကန်တန်ရဲ့2016ခုနှစ်ဩဂုတ်လ17ရက်ကြာသပတေးနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
။ Welcome to the Voice of America in Burmese.
ကျွန်မခွန်ညိုပါရှင်။အခုညပိုင်းအစီအစဉ်
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုရှားဖောင်နဲ့ကျွန်တော်ကြော်ကြော်သိင်ကြညာပါပါစီရီးယားနိုင်ငံအာလပ်ပူမြို့မှာအကူအညီတွေပေးဖို့3နာရီကြာပြည့်ရက်မယ်လို့ရုရှားကကြေညာပေမဲ့တိုက်ပွဲတွေဖြစ်နေတော့မယ်လို့သတင်းတွေကရှိပါတယ်ယူကရိန်းနဲ့ရုရှားကြားတစ်ဖက်နဲ့တစ်ဖက်အပြန်အလှန်စကားဆက်ထိုးပြောဆိုနေကြပါတယ်သမ္မတဥပမာဟာ ISIS အဖွဲ့ကိုထူထောင်သူဖြစ်တယ်လို့ဒေါ်နယ်ထရမ့်ကဆွဆွပြောဆိုပါတယ်ဒီသတင်းတွေနဲ့အတူတခြားနိုင်ငံတွေကထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုညပိုင်းသတင်းလွှာတွေထဲမှာတော့အရင်ဆုံးဘာသာရေးလွတ်လပ်ခွင့်နဲ့လူခွင့်ရေးချိုးဖောက်မှုဆိုင်ရာဥပဒေပြဋ္ဌာန်းချက်တွေတဲ့စိုးရိမ်ရတဲ့နိုင်ငံတွေထဲမှာမြန်မာလည်းပါတယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့အစီရင်ခံစာမှာပါတာကိုမြန်မာအမျိုးသမီးအဖွဲ့တွေကဘယ်လိုမြင်ပါလဲ
ဥပဒေတွေကိုအခုချိန်မှာပြဋ္ဌာန်းမှုမတင်တော်သေးဘူးဆိုပြီးတော့ကျွန်တော်တို့တွင်းနေပြီမဲ့တွင်းနေတဲ့သူတွေကကျွန်တော်တို့ကအမျိုးသားတစ်စပောက်အဖြစ်နဲ့သမုတ်ခံရတယ်ဆိုတော့လွတ်လပ်ခွင့်မရှိ
ဘူး Triangle အမျိုးသမီးအဖွဲ့ကဒေါခင်လေးရဲ့ပြောပြချက်နဲ့တူနားဆင်နိုင်ပါတယ် UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီက27ရာစုပင်လုံညီလာခံအတွက်ကြိုတင်ပြင်ဆင်နေသလိုဒီအပိုင်းတွင်မြန်မာအစိုးရဘက်နဲ့လည်းဆွေးနွေးဖို့ရှိပါတယ်လက်ရှိကျင်းပနေတဲ့ Rio Olympic အားကစားပြိုင်ပွဲဆိုင်ရာသတင်းတွေထဲမှာတော့ Rio Olympic ပြိုင်ပွဲအမျိုးသားဘောလုံးပွဲစဉ်တွေအကြောင်းနဲ့အတူနိုင်ငံတကာအားကစားသမားတွေဟာတရုတ်ရိုးရာဒန်ဂျေကုထုံးကိုစိတ်ဝင်စားလာနေကြတဲ့အကြောင်းကိုလည်းပြောပြပေးသွားမှာပါအစီအစဉ်ဒုတိယပိုင်းမှာတော့နားဆင်နေကြကျမရေးမြမရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာတွေစက်တိုက်ထုတ်လွှင့်ပေးသွားပါမယ်အခုရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကကြီးညာပါမယ်ရှင
်စီရီးယားနိုင်ငံကစစ်တမ်းတင်နေတဲ့အာလပ်ပူမြို့မှာရေးပေါ်လိုအပ်နေတဲ့ထောက်ပံ့ရေးပစ္စည်းတွေကိုကူညီပေးလှူဒါန်းတွေပေးနိုင်ဖို့အတွက်ဒီကနေ့မနေ့ဒေသဆန်တော်ချင်းစင်နာရီမှာရုရှားစစ်ဖက်ကစစ်ဆင်ရေးတွေကိုခဏရပ်ထားမယ်လို့ကြေညာထားပေမဲ့တိုက်ပွဲတွေဖြစ်နေတော့မယ်လို့သတင်းဌာနတွေကပြောပါတယ်။လူသားချင်းစာနာမှုအကူအညီတွေကိုမြို့ထဲကိုပို့နိုင်ဖို့အတွက်အာလပ်ပူမြို့တစ်ဝိုက်မှာနေ့တိုင်း3နာရီကြာတိုက်ပွဲတွေရပ်ထားမယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့မှာကြေညာလာပါ။ဒေသဆန်တော်ချင်းမနေ့စင်နာရီကနေ့တနာရီအထိအပြည့်ရက်ချိန်ကိုဒီကနေ့မှစမယ်လို့လည်းပြောထားတာပါ။ဒါပေမဲ့လည်းအပြည့်ရက်ထားမယ်ဆိုတဲ့အချိန်ပိုင်းတည်းကိုတနာရီကျော်ဝင်သွားတဲ့အထိတိုက်ပွဲတွေဆက်ဖြစ်နေတော့မယ်လို့ရိုက်တာသတင်းဌာနကပြောပါတယ်။လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ဖို့အတွက်တပတ်ကို24နာရီကနေ28နာရီကြာတိုက်ပွဲတွေရပ်ပြီးဖို့ကုလသမဂ္ဂကလည်းအင်္ဂါနေ့မှာတောင်းဆိုထားပါတယ်။ဒီတော့တင်မှာပဲအာလပ်ပူမြို့ကဆွေးဝါးနေတဲ့အခြေအနေကိုဖော်ပြထားပြီးအရက်သားတွေကိုပိတ်ဆို့တာနဲ့တိုက်ခိုက်တာတွေရပ်ဆိုင်ပြီးဖို့ပန်ကြားထားတဲ့စာတစောင်းကိုအာလပ်ပူမြို့မှာရှိတဲ့ဆရာဝန်တစုကအမေရိကန်သမ္မတဘရက်ကိုဘားမစီပို့ထားပါတယ်။ဆရာဝန်တွေအနေနဲ့သူတို့အတွက်အနာကျင်ရဆုံးကဘယ်သူတွေနေပြီးဘယ်သူတွေသေးဆိုတာကိုရွေးချယ်ရတာဖြစ်ကြောင်းကလေးငယ်တွေဟာဆိုးရွားတဲ့ဒဏ်ရာတွေနဲ့အရေးပေါ်ကန်တဲ့ရောက်လာလေးရှိပြီးအသက်ရှင်ဖို့အလားအလာပိုကောင်းတဲ့လူတွေကိုဦးစားပေးကူတာရတာဒါမှမဟုတ်လေကူတာဖို့ပစ္စည်းကိရိယာမရှိတာစတဲ့အခြေအနေတွေနဲ့ကြုံနေရတယ်လို့ဆရာဝန်တွေကသမ္မတဥပမာစီပို့တဲ့စာထဲမှာရေးထားပါတယ်
ခရီးမားဒေတာကရေးပါတဲ့အခြေခံအဆောက်အအုံတွေကိုပြင်မှထားပြီးဖြည့်ဆည်းဖို့တာဝန်နဲ့လက်ကျင့်ဖိထားတဲ့ဖြည့်ဆည်းရေးသမားတွေကိုယူကရိန်းအစိုးရကခရီးမားဒေတာထဲလွတ်ခဲ့တဲ့ဆိုပြီးရုရှားအစိုးရကပြောလိုက်တဲ့အပေါ်ယူကရိန်းနဲ့ရုရှားနှစ်နိုင်ငံကြားဒီကနေ့အပြန်အလှန်စကားဆစ်ထိုးနေကြပါတယ်။အဲ့ဒီလိုအဖြစ်လို့ရကြောင်းပြင်သစ်နိုင်ငံနော်မဒီအရမှပြုလုပ်ဖို့စီစဉ်ထားတဲ့ငင်းငင်းရေးဆွေးနွေးပွဲကိုမတက်ဘူးလို့သူဆုံးဖြတ်ခဲ့တာဆိုပြီးအခုတော့ရုရှားသမ္မတဗလာဒီမီယာပူတင်ကထောက်ပြပြောလာတာပါ။အဖြစ်လုပ်ငန်းဖြည့်ဆည်းရေးဆိုတာဟာဖန်တီးယူထားတဲ့လှုပ်ရှားတဲ့တဲ့ပဲဖြစ်တယ်လို့ယူကရိန်းတာဝန်ရှိသူကပြောပါတယ်ရုရှားအစိုးရဟာယူကရိန်းအရှေ့ပိုင်းမှာနနစ်ကြာဖြစ်နေပြီဖြစ်တဲ့ဒီပဋိပက္ခကိုနောက်ထပ်အရှိန်တိုးမြင့်မှုကြီးတစ်ခုလုပ်ဖို့ဒီကိစ္စကိုအကြောင်းပြချက်တစ်ခုအဖြစ်အသုံးချဖွယ်ရှိတယ်လို့ဆိုကြပါတယ်ယူကရိန်းရှေ့ပိုင်းမှာရုရှားကြောထောက်နှက်ခံပေးထားတဲ့ခွဲထွက်ရေးဝါဒီလက်နက်ကိုင်တွေက Donetsk နဲ့ Luhansk မြို့တွေအပါအဝင် Donbass ဒေသကဒေသအများအပြားကိုထိန်းသိမ်းထားတာပါအဖြစ်လုပ်ငန်းစီမံကိန်းကိုဖော်ထုတ်လုပ်လိုက်တယ်လို့ပြောပြီးအမြန်ဟန့်စ်မြို့နားမှာပြီးခဲ့တဲ့သတင်းပတ်ကထိမ့်သိမ်းခဲ့တယ်လို့ဆိုတဲ့အဖြက်လုတ်ရက်လုတ်သူလူအုပ်စုတစုကိုတော့အခုအချိန်ထိရုရှားကထုတ်မပြသေးပါဘူးရှင်
။အမေရိကန်ပြည်တော်စုမှတာဝန်ကျနေတဲ့တူရကီရေတပ်ဗိုလ်ချုပ်တဦးဟာပျောက်သွားပြီးနိုင်ငံရေးခုလုံခွင့်ရဖို့ကြိုးစားထားပုံရပါတယ်။စစ်ဖက်တရှိုးလုံမှုဆိုင်ရာဆွဲချက်တွေနဲ့တရားရင်ဆိုင်ဖို့နိုင်ငံကိုပြန်ခေါ်ရေးတူရကီအာဏာပိုင်တွေကလုပ်နေချိန်မှာပဲအခုလိုပျောက်သွားတာပါ။ Virginia ပြည်နယ် Norfolk မြို့ကမြောက်အတ္တလန္တိတ်စာချုပ်နေတူအဖွဲ့ရဲ့ကိုကမှုဌာနချုပ်မှတာဝန်ကျနေတဲ့တူရကီရေတပ်ဗိုလ်ချုပ်မူစတာဖာဥဂလူးဟာသူ့ရဲ့အထောက်အထားတွေကိုပြန်အပ်လိုက်ပြီးဇူလိုင်လ20ရက်နေ့ကတည်းကပျောက်သွားတာပါဇူလိုင်လ15ရက်နေ့ကအာနာသိမ့်ဖို့ကြိုးစားမှုဖြစ်ပြီးတဲ့နောက်နိုင်ငံကိုပြန်လာဖို့ ဥကလူးကိုတူရကီအာဏာပိုင်တွေကအမိန့်ထုတ်ထားတာပါ။အာဏာသိမ်းကြိုးစားမှုဖြစ်ပြီးတဲ့နောက်အမေရိကမှာတာဝန်ချထားတဲ့တခြားတာဝန်ရှိသူ2ဦးကိုနိုင်ငံပြန်ခေါ်ခဲ့ပေမဲ့ဘယ်သူကိုမှဖမ်းမထားဘူးလို့တူရကီတာဝန်ရှိသူ2ဦးကရိုက်တာသတင်းဌာနကိုပြောပါရတယ်။အမေရိကန်ပြည်ထောင်စုမှာတာဝန်ချထားတဲ့တူရကီစစ်ဘက်ဝန်ထမ်းပေါင်း100ကျော်ရှိတယ်လို့အမေရိကန်ရေတပ်တာဝန်ရှိသူ2ဦးကသတင်းတောက်တွေကိုပြောပါရတယ်။တချို့ကနေတိုးအခြေစိုက်စခန်းတွေမှာတာဝန်ချထားပြီးတချို့ကတော့အမေရိကန်စစ်ဖက်အဖွဲ့အစည်းတွေနဲ့အပြန်အလှန်ဖလှယ်ရေးအစီအစဉ်အရရောက်နေတာပါ။ဇူလနာ20ရက်နေ့ကယာရုတာဝန်တွေကနေအနားပေးလိုက်တဲ့ရာပေါင်းများစွာသောတူရကီစစ်ဖက်တာဝန်ရှိသူတွေရဲ့ဥကလူလဲပါဝင်ပါတယ်
။သမ္မတဘရက်အိုဘားမားရဲ့အီရန်နဲ့ဆီးရီးယားဆိုင်ရာမူဝါဒတွေကို Republican Party သမ္မတလောင်ဒေါ်နယ်ထရမ့်ကထပ်ပြီးတော့အပြင်းအထန်ဝေဖန်ပြောဆိုပါရယ်။သမ္မတအိုဘားမားဟာ IS အကြမ်းဖက်အဖွဲ့ကိုထူထောင်သူဆိုပြီးတော့ထရမ့်ကပြောပါရယ်
။ He is the founder of ISIS. He's the founder of ISIS. Okay?He's the founder. He founded ISIS.
သူဟာ ISIS အဖွဲ့ကိုထူထောင်သူပါ။သူဟာ IS အဖွဲ့ကိုထူထောင်သူပါ။သူဟာ ISIS အဖွဲ့ကိုထူထောင်ခဲ့ပါတယ်လို့ Florida ပြည်နယ်မှာဗုဒ္ဓဟူးနေ့ညကလုပ်ခဲ့တဲ့မဲဆွယ်စည်းရုံးပွဲတစ်ခုအတွင်း Trump ကပြောပါတယ်။ IS အဖွဲ့ကိုပူးရဲထူထောင်သူကတော့ဂလိန်ကကြက် Hillary Clinton ပါပဲလို့ Trump ကပြောပါတယ်။ IS အကြမ်းဖက်အဖွဲ့ပေါ်လာစေတဲ့မူဝါဒကိုထောက်ခံခဲ့တဲ့ဆိုပြီးတော့ဒီမိုကရက်တစ်သမ္မတလောင်ဟီလာရီကလင်တန်ကိုအရင်တုန်းကလည်းထရမ့်ကဆွဆွဲထားခဲ့ပူပါတယ်။ဒါပေမဲ့လည်းအခုဒီချိန်ကတော့လက်ရှိအစိုးရအပေါ်ပိုပြီးအပြင်းထန်ဝေဖန်တာပါ။ဖြစ်ရအတော်များများမှာသမ္မတအိုဘားမားကို IS အဖွဲ့ကလေးစားကြတယ်လို့လည်းဆိုပါတယ်။သူပြောတာတွေနဲ့ပတ်သက်ပြီး CNBC သတင်းဌာနကကြာတာပတင်းနေမနေ့ပိုင်းမှာမေးတဲ့အခါထရမ့်ကထပ်ပြောပြီးအီရတ်စစ်ပွဲကိုအရင်ကသူဆန့်ကျင်ခဲ့ပူတာနဲ့ဆက်ဆက်ပြီးပြောဆိုပါတယ်။ဟီလာရီကလင်တန်ဟာအထက်လွှတ်တော်အမတ်ဘဝတုန်းကအီရတ်စစ်ပွဲကိုထောက်ခံမဲ့ပေးခဲ့တာပါရှင်။
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာအလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေကြာသပတေးညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အော်စတြေးလျနိုင်ငံရဲ့အကြီးဆုံးတရားစစ်တာဘီကွန်ရဲ့နှစ်ခုကိုတရုတ်ကုမ္ပဏီနှစ်ခုကိုရောင်းချမဲ့ဒေါ်လာဘီလီယံပေါင်းများစွာတန်တဲ့အကြောင်းအဝယ်ကိစ္စကိုအမျိုးသားလူညုံရေးအကြောင်းပြချက်တွေနဲ့အော်စတြေးလျနိုင်ငံကပယ်ချလိုက်ပါတယ်။တရုတ်နိုင်ငံက State Grid Co ကုမ္ပဏီနဲ့ဟောင်ကောင်အခြေစိုက် Infrastructure Holdings ကုမ္ပဏီတွေကဝယ်ယူမဲ့အစီအစဉ်ကိုပယ်ချလိုက်တဲ့အကြောင်းအော်စတြေးလျဘဏ္ဍာရေးဝန်ကြီး Scott Morrison ကဒီကနေ့ကြေညာချိန်မှာအသေးစိတ်တွေကိုတော့ပြောမသွားပါဘူး။တရုတ်ကုမ္ပဏီနှစ်ခုဟာအော်စတြေးလျနိုင်ငံပိုင် Ausgrid လျှက်စစ်တာကုမ္ပဏီရဲ့အစုရှယ်ယာ 50.4% လုံးကို96နှစ်ကြာဝယ်ယူပိုင်ဆိုင်နိုင်မှုကြိုးစားကြတာပါ။Ausgrid ကုမ္ပဏီဟာ New South Wales ပြည်နယ်နဲ့ Sydney မြို့တော်တို့အတွက်လျှက်စစ်တာဖြန့်ဖြူးပေးနေတဲ့ကုမ္ပဏီပါ။ဒီအကြောင်းဝယ်တာဖြစ်သွားရင် New South Wales ပြည်နယ်အစိုးရအတွက်ဝင်ငွေ 9.6 ဘီလီယံဒေါ်လာထက်မနည်းရမှာပါ။သူဆုံးဖြတ်ချက်ကိုယူခံဝင်ဖို့အတွက်ကုမ္ပဏီနှစ်ခုအနေနဲ့နောက်သတင်းပတ်ကြာတာပတိနေ့အထိအချိန်ရတယ်လို့ Morrison ကပြောပါတယ်။ဒါဝင်စိတ်ကန်းကိုတရုတ်ကုမ္ပဏီတစ်ခုလက်ထဲရောင်းဖို့မကြသေးခင်ကပဲ Australia ကဆုံးဖြတ်တာကြောင့်အရေးပါတဲ့အခြေခံစောက်အောင်ဆန်ရစီမံကိန်းတွေကိုပြည်ပကုမ္ပဏီတွေလက်ထဲရောင်းတဲ့ကိစ္စပေါ်အပြင်းထန်ဝေဖန်ကန့်ကွက်တာနဲ့ကြုံနေရတာပါ။
လီဗျားနိုင်ငံဆတ်မြို့မှာ IS အစွန်းရအဖွဲ့ကဌာနချုပ်ထားတဲ့နေရာကိုတင်လိုက်ပြီးလို့လီဗျားအစိုးရကိုထောက်ခံတဲ့တပ်ဖွဲ့တွေကပြောပါရယ်။လီဗျားနိုင်ငံရဲ့အမျိုးသားညီညွတ်ရေးအစိုးရ GNA ကိုတစ်ဆခံတဲ့တပ်ဖွဲ့တွေကအဲ့ဒီလိုကြေညာတာပါ။အဲ့ဒီအစအဦးဟာဆတ်မြို့ရဲ့အထင်ကရနေရာတစ်ခုဖြစ်ပြီးပြီးခဲ့တဲ့နှစ်မှာ IS တွေမြို့ကိုတင်လိုက်ပြီးတဲ့နောက်အစည်းအဝေးတွေနဲ့ဘာသာရေးဆိုင်ရာလက်ညွန်ချက်တွေထုတ်ပြန်တဲ့နေရာအဖြစ်အသုံးပြုခဲ့တာပါ။ဆတ်မြို့ဟာလေဗျာအာနာရှင်ဟောင်းမူမာဂဒါဗီရဲ့ဇာတိမျိုးဖြစ်ပါတယ်။ IS အစွန်းရအဖွဲ့ကသူတို့ရဲ့လုပ်ငန်းတွေအတွက်အခြေစိုက်စခန်းဖြစ်အသုံးပြုနေတဲ့အဓိကကံယိုတန်းမျိုးဖြစ်တဲ့ဆတ်ကနေ IS တွေကိုတိုက်ထုတ်နိုင်ဖို့အမေရိကန်ကလည်းလေချောင်းကနေတိုက်ခိုက်ခဲ့ပါတယ်။မြေပြင်မှာတော့ဘလို့ဓာတ်ရိုက်တိုက်ပွဲမျိုးမှမှအမေရိကန်တပ်ဖွဲ့တွေပါဝင်တိုက်ခိုက်တာမျိုးမရှိဘူးလို့အမေရိကန်တာဝန်ရှိသူတွေကဗုဒ္ဓဟူးနေ့မှာအလေးနဲ့ပြောပါတယ်ရှင်။
ကျူဘားနိုင်ငံကွမ်ဒနာမိုပင်လယ်ကွေးကအမေရိကန်ရေတပ်အခြေစိုက်စခန်းမှာထိန်းသိမ်းထားဆဲရှိတဲ့အကျဉ်းသား100ကျော်ကတယောက်ချင်းစီကိုလိလာပြုစုထားတဲ့အနှစ်ချုပ်အစီရင်ခံစာတစ်ခုကိုဗိုလ်ဒူးနေကထုတ်ပြန်လိုက်ပါတယ်။အဲ့ဒီအကျဉ်းစခန်းကိုပိတ်ပစ်မဲ့သမ္မတအိုဘားမားအစိုးရရဲ့အစီအစဉ်ကိုဝေဖန်ကန့်ကွက်တဲ့အထက်လွှတ်တော်မှခေလီအာယိုတီကိုပန်တဂွန်စစ်ဌာနချုပ်ကအဲ့ဒီအစီရင်ခံစာပေးခဲ့တာဖြစ်ပြီးမစ်အာယိုတီကဗိုလ်ဒူးနေမှာအဲ့ဒါကိုအွန်လိုင်းပေါ်တင်လိုက်တာပါ။အများပြည်သူကြည့်ရှုနိုင်တဲ့အဲ့ဒီအစီရင်ခံစာထဲမှာ2015ခုနှစ်နိုဝင်ဘာလ25ရက်နေ့ကအထိ ကွမ်တနာမိုအကျဉ်းစခန်းမှာထိန်းသိမ်းထားတဲ့အကျဉ်းသား100ယောက်ထဲကတယောက်ချင်းစီအကြောင်းအသေးစိတ်အချက်လက်တွေပါပါတယ်အကျဉ်းသားတွေထဲမှာအဂိုက်ဒါဖော်ဝင်ဟောင်းဘုံလုတဲ့လူတွေကိုရန်တော်တွေကနေထမင်းချက်နဲ့ဆေးမှုတွေထိပါဝင်ပါတယ်အကျဉ်းသားများပြားကိုတော့ဘယ်လူဆွဲချက်မျိုးမှမတင်မဲထိန်းသိမ်းထားတာ14နှစ်ကျော်ပါပြီနိုဝင်ဘာလကတည်းကဆိုရင်အဲ့ဒီအထက်ကအယောက်30လောက်ကိုပြန်လွှတ်ပေးခဲ့ပြီးလက်ရှိအချိန်ထိ86ယောက်ကိုဆက်ပြီးထိန်းသိမ်းထားဆဲပါအဲ့ဒီထဲက30ကျော်ကတော့ဒီအချင်းထောင်ကနေရာရွှေ့ပြောင်းဖို့ခွင့်ပြုထားပြီးဖြစ်ပါတယ်။ထိန်းသိမ်းထားသူတွေရဲ့အရင်ကအကြံဖက်ဝါဒကင်ဆယ်တဲ့လူရက်တွေနဲ့အစွန်းရောက်ဝါဒဆက်ရှိနေသေးတာကိုအစိုးရကစားတဲ့မှာအတူပေါ်ပြထားပြီးသူတို့တွေကိုအချင်းထောင်ထဲမှာဘာကြောင့်ဆက်ထားတဲ့နဲဆိုတာအဲ့ဒီအချက်တွေကပြနေတယ်လို့အထက်လွှတ်တော်အမတ် IOD ကပြောပါတယ
်။တောင်ဆူဒန်နိုင်ငံဂျူဘာမြို့တော်နဲ့တွေးထွက်တင်ယူပြည်ပခတွေကျုံနေရတဲ့ဒေသတွေမှာအကာအကွယ်ပေးဖို့ဒေသအတွင်းတပ်ဖွဲ့တွေချထားရေးအမေရိကန်ကကမကထားလုပ်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီတွင်ဖြန့်ဝေထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုဆူဒန်အစိုးရကပယ်ချလိုက်ပါတယ်။တပ်ဖွဲ့တွေချထားရေးကိုတောင်ဆူဒန်နိုင်ငံဆိုင်ရာကုလသမဂ္ဂမစ်ရှင်အဖွဲ့ UNMISS ကကြီးကြပ်မဲ့အစီအစဉ်ဟာလက်ခံနိုင်စရာမရှိသလိုတိုင်းပြည်ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုထိပါရရောက်တယ်လို့လည်းတောင်ဆူဒန်အစိုးရပြန်ကြားရေးဝန်ကြီး Michael Makui Luth ကပြောပါတယ်။UNMISS နဲ့တခြားသက်ဆိုင်ရာတပ်ဖွဲ့တွေကဒေသအတွင်းကာကွယ်ရေးအစီအစဉ်မှာဒရုန်းယာဉ်တွေလိုမောင်းသူမဲ့တိုက်ခိုက်ရေးယာဉ်တွေအသုံးပြုမှာကိုစိုးရိမ်ကြောင်းလဲဆူဒန်ပြန်ကြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။လာမယ့်တောက်ကြားနေ့မှာသက်တမ်းကုန်ဆုံးမဲ့တောင်ဆူဒန်နိုင်ငံဆိုင်ရာကုလသမဂ္ဂမစ်ရှင်ရုံးတာဝန်တွေကိုတော့လုံခြုံရေးကောင်စီကသက်တမ်းတိုးထားပါတယ်။ဒေသအတွင်းကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှု IAD အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေကတော့ဒေသအတွင်းကလုံခြုံရေးပူးပေါင်းတပ်တွေစစ်လွတ်ရေးအစိုးပြုချက်နဲ့ပတ်သက်လို့အီသီယိုးပီးယားနိုင်ငံ Addis Ababa မြို့မှာဆွေးနွေးနေကြတာပါရှင်။
ပါကစ္စတန်နိုင်ငံနောက်တောင်ပိုင်းဘလူချစ်စတန်ပြည်နယ်မြို့တော်ခွတ်တာမှာတရားသူကြီးတူကိုစောင့်ကြပ်ပေးနေတဲ့ကာဒစီအနေဒီကနေ့လမ်းဘေးထောင်ပုံပေါက်ကွဲတာကြောင့်လူ၁၀ယောက်ထိခိုက်ဒဏ်ရာရတဲ့အကြောင်းပါကစ္စတန်တာဝန်ရှိသူတွေကပြောပါရတယ်။ခွတ်တာမြို့ကအဓိကလမ်းမကြီးတစ်ခုပေါ်မှာအဲ့ဒီတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတရားသူကြီးကတော့ထိခိုက်ဒဏ်ရာမရခဲ့ဘူးလို့ဘလူချစ်စတန်ပြည်နယ်ရေးရာဌာနအကြီးအကဲဆာဗရက်စ်ပူတီကပြောပါရတယ်။ဘရာဇီးလ်နိုင်ငံရီယိုဒီဂျနေရိုမြို့တော်မှာကျင်းပနေတဲ့နေရာဒီအိုလံပစ်အားကစားပြိုင်ပွဲ၅ရက်မြောက်ဗိုလ်ထူးနေ့မှာအမေရိကန်ရေကူးအသင်းရွှေစုထပ်ရပါရတယ်။အမျိုးသမီးမီတာ200အလူကူး4ယောက်လက်ဆင့်ကမ်းပြိုင်ပွဲမှာ KD Ledecky ကနောက်ဆုံးအဆင့်မှာကူးခတ်ရှင်ပြိုင်ပြီးဩစတြေးလျရေကူးအားကစားမယ် Emma McKeown ကိုအနိုင်ရပြီးတော့ရွှေစုရတာပါအခုရွှေစုနဲ့ဆိုရင်တော့ Ledecky ဟာဒီ Olympic ပြိုင်ပွဲမှာရွှေစု3စုရထားပြီးပါပြီနာမည်ကျော် American ရေကူး Champion Michael Phelps ကတော့မီတာ200တဦးချင်း4မျိုးကူးပြိုင်ပွဲမှာအနိုင်ရပြီးဒီကနေ့မှလုံးမဲ့ဘိုလူပွဲကိုတက်သွားပါပြီကာဇက်စတန်နိုင်ငံသား Dimitri Balandin ဟာဘူဒူးနေညမီတာ200ဖားကူးပြိုင်ပွဲမှာအနိုင်ရပြီးကာဇက်စတန်နိုင်ငံအတွက်အိုလံပစ်သမိုင်းတစ်လျှောက်ပထမဆုံးရွှေစည်းဆုကိုရသွားပါတယ်။စပိန်နိုင်ငံကမီရီယာဘယ်မွန်တေဂါစီယာဟာလည်းအမျိုးသမီးမီတာ200လေးပြာကူးပြိုင်ပွဲမှာအနိုင်ရပြီးစပိန်နိုင်ငံအတွက်ပထမဆုံးရွှေစည်းဆုကိုစုစုပေးခဲ့ပါတယ်။ဘောလုံးပြိုင်ပွဲမှာတော့အင်ရှင်ဘရာဇီးလ်အသင်းဟာပထမ2ပွဲသေကျခဲ့ပြီးတဲ့နောက်ဘူဒူးနေကတော့ဒီအိုလံပစ်ပြိုင်ပွဲမှာပထမဆုံးနိုင်ပွဲဖြစ်ဒိမန့်အသင်းကို၄ဂိုးဂိုးမရှိနဲ့အနိုင်ရပြီးควอเตอร์ဖိုင်နယ်တက်သွားပါပြီခင်ဗျာ။
ကြာသပတင်းနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကြီးညာပေးခဲ့တာပါအတန်လွင့်ချိန်ဆဆချင်းစပိုင်းဆိုင်ရာချုံရင်ချက်ကြောင့်ထုတ်လွှင့်မှုအနေနဲ့ကမောက်ကမဖြစ်ခဲ့ရတာကိုလည်းတောင်းပန်ပါတယ်ရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေထုတ်လွှင့်ပေးပါမယ်ဩဂုတ်လ10ရက်နေ့မှာအမေရိကန်နိုင်ငံသားရေးဝင်ကြီးဌာနကထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာဘာသာရေးလွတ်လပ်ခွင့်နဲ့လူ့ခွင့်ရေးကိုချိုးဖောက်မှုဆိုင်ရာဥပဒေပြဋ္ဌာန်းမှုနဲ့ပတ်သက်လို့စိုးရိမ်ရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်တယ်လို့ဖော်ပြထားပါတယ်။သမ္မတဦးသိန်းစိန်အစိုးရလက်ထက်2015ခုနှစ်အတွင်းဘာသာရေးလွတ်လပ်ခွင့်အခြေအနေတွေကိုဒီအစီရင်ခံစာမှာဖော်ပြထားပြီးအဲ့ဒီကာလအတွင်းဥပဒေကြောင့်အရဘာသာရေးလွတ်လပ်ခွင့်ကတ်သတ်ခံခဲ့ရတယ်လို့လူ့ခွင့်ရေးလှုပ်ရှားသူတွေကလည်းပြောနေကြတာပါ။သတင်းပြည့်စုံကိုတော့ဖီမြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကစုံစမ်းတင်ပြထားပါရဲ့ရှင
်မြန်မာနိုင်ငံမှာမျိုးစုံဥပဒေဆိုတဲ့ဥပဒေလေးရပြဋ္ဌာန်းပြီးဘာသာရေးလွတ်လပ်ခွင့်ကိုထိပါချိုးဖောက်ခဲ့သလိုလက်ရှိအစိုးရအသည့်အနေနဲ့လည်းဒီဥပဒေတွေကိုပြုပြင်ပြောင်းလဲဖို့လှုံ့ဆော်တာမျိုးမတွေ့ရသေးဘူးလို့အမေရိကန်နိုင်ငံသားကြီးဌာနကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာဖော်ပြထားပါတယ်2015ခုနှစ်အတွင်းဘာသာရေးပုတ်ခတ်စော်ကားမှုကြောင့်အရေးယူတဲ့ဥပဒေတွေဘာသာကူးပြောင်းမှုကြောင့်အရေးယူနိုင်တဲ့ဥပဒေတွေနဲ့ပတ်သက်လို့စိုးရိမ်စရာကောင်းတဲ့နိုင်ငံတွေကိုဒီအစီရင်ခံစာထဲရွေးထုတ်ဖော်ပြရမှာမြန်မာနိုင်ငံလည်းပါဝင်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့သမ္မတဦးသိန်းစိန်အစိုးရလက်ထက်2015ခုနှစ်အတွင်းမျိုးစုံဥပဒေလို့ခေါ်တဲ့ဥပဒေ၄ခုနဲ့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်ခံခဲ့ရသလိုဘာသာရေးကိုနိုင်ငံရေးအလို့ငါခုတုံးလုပ်ခဲ့တာမျိုးတွေလည်းရှိတယ်လို့ Triangle အမျိုးသမီးအဖွဲ့ကမခင်လီကပြောပါတယ်
။ကျွန်တော်တို့ဆိုရင်ဒီဥပဒေလေးခုနဲ့ပတ်သက်ပြီးတော့မပြတ်ထမ်းတဲ့ကိစ္စကိုပြန်လည်ပြီးတော့စဉ်းစားတင်ပါတယ်ဆိုပြီးတော့ကျွန်တော်တို့ကိုယ်တိုင်လည်းဟိုပြန်ပြီးတော့တိုက်တွန်းလာတယ်။အဲဒီနေ့တိုင်းကျွန်တော်တို့ဖွဲ့တော်မှလည်းအသွားလုပ်ခဲ့ကြပါတယ်။ဒါပေမဲ့မအောင်မြင်ခဲ့ဘူးကွာဒီဥပဒေလေးကိုအခုချိန်မှာပြတ်ထမ်းမှုမတင်တော်သေးဘူးဆိုပြီးတော့ကျွန်တော်တို့တွင်းနေပေမဲ့တွင်းနေတဲ့သူတွေကကျွန်တော်တို့ကအမျိုးသားပြစ်စပောက်ဖြစ်နေတမုတ်ခံရတယ်။ဆိုတော့လွတ်လပ်ခွင့်မရှိတာကတော့ကျွန်တော်တို့ကိုယ်တိုင်လည်းတွေ့ပဲမလို့အရှိကြပဲ။
အစိုးရတဲ့လက်ထက်မှာတော့ဘာသာရေးအကြမ်းဖက်မှုတွေပုတ်ခတ်စော်ကားမှုတွေကိုကင်တွယ်လိုတဲ့သဘောထားမျိုးတော့တွေ့ရတယ်လို့မခင်လီကပြောပါတယ်။အမေရိကန်အစိုးရရဲ့2015ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အစိုးရအာဏာပိုင်တွေရဲ့မူဝါဒကျင့်ထုံးတွေဟာသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်တဲ့ရခိုင်ပြည်နယ်ကလူနည်းစုမွတ်စလင်တွေအပေါ်မှာခွဲခြားဆက်ဆံမှုတွေရှိတယ်လို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်အခြေအနေတွေလူနည်းစုဘာသာခြားတွေရဲ့အခွင့်အရေးချိုးဖောက်ခံရမှုတွေနဲ့ပတ်သက်လို့ Gender Equality အဖွဲ့ကမမေ့စပယ်ဖြူကအခုလိုပြောပါတယ
်။မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ဆိုတာအချက်အလက်အမြင်ကတော့လူနည်းစုဘာသာခြားတွေအပေါ်မှာရှိပါတဲ့ပြုအမူတွေပေါ့နော်။အဲပြီးတော့တခြားဘာသာဝင်လူနည်းစုတွေရဲ့အခွင့်အရေးကိုလိမ့်စားလိုက်နာမှုမရှိတဲ့အပြုအမူတွေကိုဒီမှာတော့အများကြီးပဲတွေ့လာမြင်လာရတဲ့အကြောင်းဒါတွေနဲ့ပတ်သက်ပြီးတော့လေနိုင်ငံတော်အစိုးရဘက်ကတိတိယောက်ယောက်ကန်ဂရက်ရှင်တာတွေအရေးကြီးတာတွေမရှိခဲ့တဲ့အကြောင်းကျွန်တော်ကတော့ဒီဘာသာရေးလက်လက်ခနဲ့ပတ်သက်ပြီးတော့တော်တော်လေးသိနေရပါတော့ဟိုမကောင်းခင်ဘူးလို့ဟိုဒီမှာလည်းအလုံးချောက်ခံပြောဆိုလိုပါတယ
်ရိုးစုံဥပဒေ၄ခုအတည်ပြုပြဋ္ဌာန်းနိုင်မှုကို2015ခုနှစ်စက်တင်ဘာလကနိုင်ငံအဝန်းအောင်ပွဲခံခဲ့တဲ့မဘာသာအဖွဲ့နဲ့ပတ်သက်လို့တော့အစိုးရတက်လက်ထက်ဇူလိုင်လ12ရက်နေ့မှာနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကမဘာသာဟာတရားဝင်တန်ခါအဖွဲ့စီမဟုတ်ဘူးလို့ကြေညာခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာအပေါ်မြန်မာနိုင်ငံသားရေးဝန်ကြီးဌာနဘက်ကတော့တိတိကျကျတုံ့ပြန်ချက်မပေးနိုင်သေးဘူးလို့တာဝန်ရှိသူကပြောပါတယ
်။ရပြည်ကျွန်တော်တို့တွေကတော့အဲ့ဒါကိုရပြီဆိုထုတ်ပြန်လို့ဆိုလို့ရှိရင်အသာဆုံးပြန်ချပါပါလေ။ကျွန်တော်တို့လုံဆောင်လာနေပတ်သက်ပြီးတော့ကိုယ်ညူရှိမရှိဆိုတော့ကျွန်တော်တို့ကပုံမှန်တော့လိုရင်လိုတို့မျိုးဒီဒရင်ထုတ်ပြန်တာပဲလုံးပြေလို့ခါရှိပါလားတိုးတော်လည်းပဲကျွန်တော်တို့ဒီလက်ရှိဆိုအပ်တဲ့လက်ထက်မှာတော့ကျွန်တော်တို့ဒီပုံဝေဖန်ရေးဆိုရှင်ဝေဖန်တာဟာကျွန်တော်တို့ရဲ့ဒီတိုးတဲ့အတူတူတိုးတဲ့ကြောင်းအတွက်ပေါ့နော်ဒီသဘော constructive သဘောနဲ့ဝေဖန်တာဟုတ်လားဆိုတော့ကျွန်တော်နားထောင်မတော်ဘူးတော့မူဝါဒအဖြစ်ရှိပါတယ
်အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကအခုလိုထုတ်ပြန်တဲ့လူခွင့်ရေးဆိုင်ရာအစည်းအဝေးခန်းစာတွေဟာသက်ဆိုင်ရာနိုင်ငံတွေအပေါ်အမေရိကန်အစိုးရရဲ့မူဝါဒချမှတ်ရာမှာထင်ဟပ်လေရှိပါတယ်။ဒါဟာအမေရိကန်အစိုးရရဲ့အကူအညီပေးရေးလုပ်ငန်းတွေအပေါ်တက်ရောက်မှုရှိသလိုတစ်ဖက်မှာအရေးယူမှုတွေလည်းပါဝင်တတ်ပါတယ်ရှင်
။မမြင်မြင်ခံဖြစ်ပါတယ်ရှင်။အခုငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဘက်ကိုကြည့်ကြရအောင်ပါ။ညညတော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်တိုင်းရင်းသားအဖွဲ့တွေကြား27ရာစုပင်လုံညီလာခံအတွက်ကြိုတင်ပြင်ဆင်နေကြပြီးဒီရက်ပိုင်းအတွင်းမှာပဲမြန်မာအစိုးရကိုယ်စားလှယ်အဖွဲ့နဲ့နိုင်ငံရေးမူပေါင်းဆွေးနွေးကြဖို့လည်းရှိပါတယ်။တိုင်းရင်းသားလက်နက်ကိုင်တွေအားလုံးပါဝင်နိုင်ရေးဒီဇိုင်းမမတ်တောင်းဆိုနေတဲ့ UNFC အနေနဲ့27ရာစုပင်လုံညီလာခံမှာအားလုံးပါဝင်နိုင်ရေးအကောင်းမြင်မျှော်လင့်ထားသလိုစိတ်ဆက်လို့မရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တွေဘက်ကလည်းဒီရက်ပိုင်းအတွင်းမှာညီလာခံနဲ့ပတ်သက်ပြီးဆုံးဖြတ်ချဖို့ရှိတယ်လို့ဆိုပါတယ်။27ရာစုပင်လုံညီလာခံမှာအားလုံးပါဝင်နိုင်ရေးဆောင်ရွက်ချက်တွေအကြောင်းမတ်သိန်ကီထိုက်ကစူးစီးတင်ပြပေးထားပါရှင်။
နိုင်ငံတော်အတိုင်းအမခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်မဲ27ရာစုပင်လုံညီလာခံကျင်းပဖို့တရင်နှစ်ပတ်လောက်အလိုမှာပဲညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်တိုင်းရင်းသားအဖွဲ့အစည်းတွေကြားမှာညီလာခံအတွက်ကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်နေကြပါတယ်။ဒါပေမဲ့ညီလာခံတက်မတက်ဆိုတာကတော့တဖွဲ့ချင်းအနေနဲ့ဆုံးဖြတ်မှာမဟုတ်ဘဲတပ်ပေါင်းစုအနေနဲ့သာဆုံးဖြတ်မယ်လို့ဗိုလ်ပြည်သက်ပါတီရဲ့ဖွံ့ဖြိုးရေးဌာနတာဝန်ခံနိုင်ဟန်တာပုန်ဟိုင်ကပြောပါတယ်။ဝန်ကြီးတဲ့ပါတီနဲ့မွန်လူမှုအဖွဲ့အစည်းတချို့ကြားမှာလဲ27ရာစုပင်လုံအတွက်တတန်နဲ့ထွန်နိုင်ဖို့ဆွေးနွေးကြမယ်လို့အခုလိုပြောပါတယ
်။ဟုတ်နော်မွန်ကြီးရဲ့နိုင်ငံရေးပါတီဒီရောနောက် CDOTSO တွေရောပေါ့နော်လူစုတွေပေါ့ပညာရှင်တွေတို့ဖိတ်ပြောအဲ့ဒီ27ပင်လုံမှာကျွန်တော်ဘလို့တတန်နဲ့ထအောင်ပေါ့နော်မွန်မျိုးသားစုတွေကတတန်နဲ့ဖြစ်နိုင်အောင်ဘလို့ညှိနှိုင်းမယ်ဘလို့ဆောင်ရွက်ကြမယ်ဘလို့ဆွေးနွေးကြမယ် import တွေဘလို့ပေးကြမယ်အဲ့ဒါဆွေးနွေးမဲ့သဘောရှိတယ်ဆွေးနွေးကြမှာပေါ့နော်ဒီကင်လုပ်ဒီ22ရက်နေ့မှာ24တောင်းရ conference ပုံစံပေါ့ပြင်တော့ပြင်ဆင်ထားတဲ့ဒါသာဟိုတယ်မပြင်ဆင်ထားတဲ့နေသားတဲ့
အရင်ဦးသိန်းစင်အစိုးရလက်ထက်တုန်းကငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတော့ UNFC တပ်ပေါင်းစုကတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအားလုံးပါဝင်ခွင့်မရတာကိုအကြောင်းပြပြီးတနိုင်ငံလုံးအဖြစ်အခက်ရက်စဲရေးစာချုပ် NCA မှာလက်မှတ်ရေးထိုးဖို့ညှင်းဆန်းခဲ့တာဖြစ်ပါတယ်ဒါပေမဲ့အခုကျင်းပမဲ့27ရာစုပင်လုံမှာတော့အ အလုံးပါဝင်ခွင့်ရစေရမယ်လို့အစိုးရတစ်ကကြေပြုထားပေမဲ့ရခိုင်တအောင်ပလောင်နဲ့ကိုကန့်လက်နက်ကင်တပ်ဖွဲ့တွေနဲ့တော့အခုချိန်ထိသဘောတူညီချက်မရသေးပါဘူးရခိုင်လက်နက်ကင်တပ်ဖွဲ့ AA ကဘူမူကြီးကျော်ဟန်ကတော့ညီလာခံအထမြောက်စီဖို့ကြိုးပမ်းသွားမယ်လို့ပြောပါတယ
်ကျွန်တော်ဖက်ကပြောတဲ့ဟာကဒီကျွန်တော်တို့ဖက်ကနေနေမလိုက်ရနိုင်လေအပိုင်ပေါ်ဒါမှမဟုတ်ကျွန်တော်တို့ဒီဆုံးဖေးကနေစက်ပြီးမှအဲ့ဒီအပေါ်မှာကျွန်တော်တို့ညီညီရတယ်ကျွန်တော်ကိုအဖွဲ့အစည်းချင်းတွေမှာပြန်ချပြတာဝန်ရှိတဲ့ကောင်းဆောင်တွေနဲ့အဲ့လိုဆွေးနွေးညီနေနေတဲ့သဘောတော့ရှိပြီကကျွန်တော်ထင်တယ်နောက်နည်းရလောက်ဆိုရင်တော့ထေချာပြရမယ်ခင်ဗျကျွန်တော်ဒီအဲ့ဒီဆုံးဖေးကြောင့်လေပထမ ACCD ဖြစ်လက်ထက်ကြေးရဖို့ဒီဥသိစဉ်လက်ထက်မှာလက်မထိုးရတာမဖြစ်ခဲ့ဘူးဒီတစ်ခေါက်မှလည်းကျွန်တော်တို့ပုံဖွေးကြောင်းလက်မထိုးသေးဟာမိလာခံကိုဖြိခိုက်ကြည့်ဆိုတဲ့အနေထားမျိုးလည်းကျွန်တော်ဆက်ကမရောက်သေးဘူးလေအဲ့ဒါကြောင့်ကျွန်တော်တို့ဆက်ကလည်းတက်နေပြီကျွန်တော်တို့ဆက်ကဟိုသူ့ပြင်ကြောင်းနေနေပြီကျွန်တော်တို့ဒီ statement ပေါ်မှာကျွန်တော်တို့အတန်းနဲ့ဆိုကျွန်တော်တို့ဆက်ကရမ်းနေခလို့ကျွန်တော်တို့ show ပြီးကျွန်တော်တို့ဟို support ပေး support ပေးကြပါမလ
ားဒါပေမဲ့လို့လေဒီလက်နက်ကင်တက်ဖွဲ့တွေအနေနဲ့စစ်တပ်ကတောင်းဆိုထားတဲ့လက်နက်ကင်ဆောင်မှုထိန်းချုပ်ရေးဆန္ဒများကိုဆိုတဲ့အပိုင်းကိုအကြီးအလဲသိရှိဖို့လိုတယ်လို့ဗိုလ်မှူးကြီးကျော်ဟန်ကပြောပါရတယ်။လက်တလုံးမှာတော့တက်မတော်နဲ့ပြေလည်မှုမရသေးတဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့၃ဖွဲ့တို့ဘက်ကတပ်ဖွဲ့ချင်းအနေနဲ့ရော၃ဖွဲ့ပူးပေါင်းပြီးအကြီးအလဲဆွေးနွေးနေကြပြီးဒီအပိုင်းတွေအတွင်အဖြစ်တစ်ခုခုထွက်လာပါမယ်လို့လည်းဗိုလ်မှူးကြီးကျော်ဟန်ကပြောဆိုပါရရှင်
။မတ်တင်ဂီထိုက်စူးစီးတင်ပြခဲ့တာပါ။ဒီခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါတယ်။မြန်မာပြည်ဆိုင်ရာသတင်းလွှာတွေဒီမှာပဲရန်နာပြီးအိုလံပစ်အားကစားပွဲတွေဘက်ကိုအလှည့်ပေးပါရစေရှင်။2016 Rio Olympic ပြိုင်ပွဲအမျိုးသားဘောလုံးပွဲတွေမှာအင်ရှင်ဘရာဇီးအသင်းကဒိမတ်ကိုအုပ်စုနောက်ဆုံးပွဲစဉ်မှာအနိုင်ရပြီးကွာတာဖိုင်နယ်ကိုတက်သွားပါပြီ။ဘရာဇီးနဲ့အတူနာမည်ကြီးအသင်းတွေကဂျာမနီ၊ပေါ်တူဂီနဲ့နိုင်ဂျီးရီးယားအသင်းတွေလည်းကွာတာဖိုင်နယ်ကိုတက်လာပါတယ်။နာမည်ကြီးဘရာဇီးအသင်းဟာအိုလံပစ်ပြိုင်ပွဲမှာရွှေတံဆိပ်တစ်ခါမှမရဘူးသေးတာကြောင့်အခုတစ်ချိန်ဘရာဇီးအသင်းရွှေတံဆိပ်ရနိုင်ခြင်းရှိမရှိဆိုတာအပါအဝင်အိုလံပစ်ဘောလုံးပွဲအခြေအနေတွေကိုကိုရနိုင်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါဘရာဇီးအသင်းဟာအခုနှစ်ရီယိုအိုလံပစ်ဘောလုံးပွဲရဲ့အုပ်စုပထမနှစ်ပွဲမှာတောင်အာဖရိကနဲ့အီရတ်အသင်းတွေကိုဂိုးမရှိသေးကြတဲ့အတွက်ပရိသတ်တွေရဲ့လောင်းပြောင်းအော်ဟစ်တာတွေကိုခံရပြီးတဲ့နောက်အုပ်စုနောက်ဆုံးပွဲစဉ်မှာတော့ဒိမတ်ကိုလေးကိုဂိုးမရှိနဲ့နိုင်လိုက်ပါတယ်။ဘရာဇီးအတွက်ဘဘိုးဆော့ကနဂိုဟဆူးစ်နဲ့လွမ်ကတကူးစီတွဲပါတယ်။ဒါကြောင့်ဘရာဇီးအသင်းဟာတပွဲနိုင်နှစ်ပွဲတည်ငါးမှတ်နဲ့အုပ်စုဖို့ဖြစ်ပြီးတော့ကွာတာဖိုင်နယ်ကိုတက်သွားပါတယ်။ဘရာဇီးတိုက်စစ်မှုဟဆူးကတော့စောပိုင်းပွဲတွေမှာဘရာဇီးအသင်းဂိုးမသွင်းနိုင်လို့ဖိအားတွေနဲ့ရင်ဆိုင်ခဲ့ရပြီးဒီပွဲနိုင်လိုက်တဲ့အတွက်လည်းအတော်လေးကိုစိတ်သက်သာရသွားတယ်လို့ပြောလိုက်ပါတယ်။ဘရာဇီးအိုလံပစ်အသင်းရဲ့ခြေစွမ်းအပေါ်မှာတော့အားကစားဆောင်ပါရှင်ကိုစော်မျိုးတန်းကအခုလိုသုံးသပ်ပါတယ်။
အဲဘရာဇီးယားအိုလံပစ်သင်းကတော့ကြီးကြရတယ်လို့ဆိုတော့တိတ်အကောင်းကြီးမဟုတ်ဘူးပေါ့ဗျာ။ပွင့်ပွင့်နှစ်ပွဲကဂိုးမရှိတည်ရည်ဗျာ။ကျွန်တော်တို့ဒီနေ့မနေ့ကျမှဒိမတ်ကို၄ဂိုးတုံ့ပြန်နေနိုင်တယ်ပေါ့။လက်ရှိခြေစွမ်းအတိုင်းဆိုရင်တော့ချန်ပီယံဖြစ်ဖို့ဆိုတာနည်းနည်းလေးခက်ခဲမဲ့အနေအထားမှာရှိပါတယ်။အထူးသဖြင့်ကတော့ဟိုဘယ်လိုပြောလဲအသင်းလိုက်ကစားပုံကနည်းနည်းလေးဟိုအားနည်းနေတယ်ပေါ့။ဒီနေ့ပွဲကတော့ဆရာရဲ့သူတို့အတွက်ကမဖြစ်မနေနိုင်မှာပဲ။နောက်တစ်ဖြင့်တက်မဲ့အနေအထားပေါ့။နောက်တစ်ဖြင့်တက်မဲ့အနေအထားဆိုတာဟိုก็ที่ดีกันมาแล้วป่ะบาเลยที่ดีกันมาได้ด้วยจ้องเลยเดี๋ยวเราอู้ก็ขึ้นตาบาทีนี้ป่วยอ่ะฉีดซ้ําอ่ําล่ะสมมุติเนาะเราโคลัมเบียเนี่ยป่วยโหที่อ่ะต้องที่เอามั้ยโหลเว้ยเราก็เลยไปเจอกันมา
နေရကစားသွားခဲ့တဲ့တခြားပွဲစဉ်တွေမှာတော့ဂျာမနီကဖီဂျီကို၁၉ဂိုးမရှိနဲ့နိုင်ပြီးတော့တောင်ကိုရီးယားကမက္ကဆီကိုကို၁ဂိုးမရှိကိုလံဘီယာကနိုင်ဂျီးရီးယားကို၂ဂိုးမရှိနဲ့နိုင်ပြီးအာဂျင်တီးနားနဲ့ဟွန်ဒူရက်စ်တို့၁ဂိုးစီတည်ကြပြီးတော့လန်ဒန်အိုလံပစ်ချန်ပီယံမက္ကဆီကိုနဲ့အာဂျင်တီးနားအသင်းတို့အုပ်စုအဆင့်ကနေပြုတ်သွားပါတယ်။ Quarter Final မှာတော့ဘရာဇီးနဲ့ကိုလံဘီယာတောင်ကိုရီးယားနဲ့ဟွန်ဒူရက်စ်နိုင်ဂျီးရီးယားနဲ့ဒန်မတ်ဂျာမနီနဲ့ပေါ်တူဂီတို့ဩဂတ်လ13ရက်နေ့မှာကစားကြမှာပါ။ဆိုတော့ဘရာဇီးအသင်းအနေနဲ့သူတို့တစ်ခါမှအနိုင်မရဘူးတဲ့အိုလံပစ်ရွှေစိတ်ကိုအခုတစ်ချိန်အင်ရှင်အဖြစ်နဲ့ရောရယူနိုင်ပါမလား။ရီယိုအိုလံပစ်ရဲ့အမျိုးသားဘောလုံးပွဲမှာဘယ်အသင်းရွှေစိတ်ရမလဲဆိုတာနဲ့ပတ်သက်ပြီးကိုစော်မျိုးတန်သုံးသပ်တာကတော့
လက်ရှိအနေအထားကတော့ဘရာဇီးကဘောလုံးပွဲထိရောက်ဖို့အတွက်ကိုလမ်းကြောင်းဖောက်နေတယ်ပေါ့ဗျာ။အဲ့တော့ဘောလုံးပွဲရောက်ပြီဆိုလို့ရှိရင်တော့ဒါပြောလို့မရဘူးပေါ့။သူတို့လည်းပဲပြီးခဲ့တဲ့နှစ်ကလည်းဘရာဇီးကကျွန်တော်တို့ဘောလုံးပွဲရောက်ခဲ့တာပဲလေ။ကျွန်တော်အဲ့ဒီအချိန်တုန်းကလည်းဘရာဇီးတော့တမိုင်းတစ်လျှောက်ပထမဆုံးအချိန်ချန်ပီယံဖြစ်ပြီးပါညာနဲ့အားလုံးကတေချာပေါက်တွက်ခဲ့ကြတာပဲလေ။သူတို့လည်းပဲမက္ကဆီကိုကိုရှုံးပြီးတော့ဒုတိယပဲရတယ်ပေါ့။ ဆိုတော့ဒီစိန်မှာတော့ပြီးခဲ့တဲ့ဒီစိန်နဲ့စာလို့ရှိရင်ကိုလံဘီယာကိုနိုင်လိုက်ပြီဆိုတာနဲ့ချန်ပီယံဖြစ်ဖို့ကအခွင့်အလမ်းနည်းနည်းလေးကောင်းတယ်လို့ပဲပြောလို့ရတယ်ပေါ့ဆရာရယ်ဘရာဇီးချန်ပီယံဖြစ်မဖြစ်အတွက်ကိုကိုလံဘီယာနဲ့ပွဲကတော်တော်လေးရေးပါလိမ့်မယ်တော့လို့ကျွန်တော်အဲ့လိုသုံးသပ်ဟု
တ်ပြီအဲ့တော့ဂျန်နဲ့အတင်းတွေထဲမှာရောဘယ်အတင်းကအကောင်းဆုံးအနေထားလောက်ရှိလဲ
ဆရာတော့ကျွန်တော်ကြည့်ရတော့ကတော့ပေါ်တူဂီကောင်းတယ်ဗျာဂျာမနီကောင်းတယ်ဆိုတော့ဒီဘက်အုပ်စုကတော့ကျွန်တော်ထင်တယ်ပေါ်တူဂီကဂျာမနီကိုမနိုင်တော့ဘူးဗျဂျာမနီပဲကျိုးဘိုလူပဲတက်ဖို့များတယ်ဆိုတော့ဘိုလူပဲကိုဂျာမနီတက်မယ်လို့ကျွန်တော်သုံးသပ်ချင်တာပေါ့နော်ဂျာမနီကလည်းနှစ်နိုင်ငံပေါင်းပြီးတော့မှဒီစိမ်မှချန်ပီယံမဖြစ်ဘူးဆိုတော့ဒီနှစ်တော့ကျွန်တော်ထင်တယ်အိုလံပစ်ရွှေတံဆိပ်စုကဘရာဇီးလိုမျိုးဂျာမနီလိုမျိုးပေါ်တူဂီပေါ့ဗျာ
အမျိုးသမီးဘောလုံး quarter final ပွဲစဉ်တွေကိုတော့ August 12ရက်နေ့တောက်ကြနေ့မှာကစားကြမှာဖြစ်ပြီးတော့ Brazil နဲ့ Australia, America နဲ့ Sweden, Germany နဲ့တရုတ်၊ Canada နဲ့ပြင်သစ်တို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြခဲ့တဲ့ Rio Olympic ဘောလုံးပွဲစဉ်တွေအကြောင်းကနေပြီးတော့အခု Olympic အားကစားသမားတွေနဲ့ဒီတရုတ်ရိုးရာဒဏ်ချေစေတဲ့ကုထုံးအကြောင်းကိုလည်းပြောပြပေးပါဦးမယ်ဘရာဇီးနိုင်ငံကအိုလံပစ်အားကစားပွဲတွေအတွင်းရွှေတံဆိပ်ဆုရှင်အမေရိကန်ရေကူးချန်ပီယံမိုက်ကယ်ဖယ်ပစ်ရဲ့ကိုယ်ပေါ်မှာတွေ့ခဲ့ရတဲ့အညိုအမဲကွက်တွေကြောင့်တရုတ်ရိုးရာခပ်ပင်းကုထုံးနည်းကိုလူများကစိတ်ဝင်စားလာကြပါတယ်။အိုလံပစ်အားကစားသမားတွေကြားထူးထူးခြားခြားတွေ့ခဲ့ရတဲ့ကုထုံးကြောင့် Reuters သတင်းဆောင်ပါကိုတော့ကိုအောင်လွင်ဦးကပြောပြပေးမှာပါရှင်
။ Rio de Janeiro မြို့ကအိုလံပစ်ပွဲစဉ်တွေအတွင်းအမေရိကန်ရေကူးချန်ပီယံမိုက်ကယ်ဖယ်ပစ်ရဲ့ကိုယ်ပေါ်မှာကပင်းကုထုံးနဲ့ကုသခံရကကြံရက်ခဲ့တဲ့အညိုမဲအခွက်တွေကိုတွေ့ခဲ့ရပြီးနောက်မှာပဲဒီနည်းကိုလူများအာရုံစိုက်လာကြတာပါသူလိုပဲရွှေတံဆိပ်ဆုရှင်အမေရိကန်ဂျွန်ဘာအားကစားသမားအလက်စ်နာဒူအပါအဝင်တခြားအိုလံပစ်အားကစားသမားတွေမှာလည်းအလားတူကုသမှုခံယူထားတဲ့လက္ခဏာတွေကိုတွေ့ခဲ့ကြရတဲ့အတွက်ကပင်းကုထုံးကိုစန့်ကြည့်ဖို့စိတ်ဝင်စားသူတွေလည်းပိုများလာကြတယ်လို့နယူးယောက်မြို့ကလိုင်စင်ရအဆိုက်ဆီယံမှာအရီကာဝေဘာကပြောပါတယ်
I posted this on Facebook last night when I saw Michael Phelps and actually 4 or 5 people reached out and
Michael Phelps ရဲ့ပုံတွေကိုတွေ့လိုက်တဲ့ညမှာပဲ Facebook ပေါ်တင်လိုက်တာပါရှင်။နောက်တော့လူ 4-5 ယောက်လောက်ကဆက်သွယ်လာပြီးတော့ Captain Kuro ကိုစမ်းကြည့်ခြင်းနဲ့သူတို့မှာဒဏ်ဖြစ်ထားတာရှိတယ်ဆိုပြီးတော့ပြောကြပါတယ်။ဒီနေ့တနေ့ထဲမှာပဲ Captain လာလို့တဲ့လူ 4-5 ယောက်လောက်ရှိပါတယ်
။ခန္ဓာကိုယ်မှာဆေးဘက်ဝင်ပစ္စည်းတွေထည့်ထားတဲ့ဖန်ခွက်ငယ်တွေကိုမှောက်ပြီးအပူပေးကုသတဲ့တရုတ်ရိုးရာ Captain Kuro ဟာခန္ဓာကိုယ်ရင်းကသွေးလေလက်ပတ်မှုတွေပုံမှန်ဖြစ်အောင်လုပ်ပေးနိုင်တဲ့အတွက်ထိခိုက်ဒဏ်ရာရသူတွေအထူးသဖြင့်တော့အားကစားသမားတွေနဲ့တင့်တော်တဲ့နေတနေ့ဖြစ်တယ်လို့လည်း SSCM ဝေဘာကပြောပါတယ်
An athlete can benefit from cupping because it moves blood stagnation in the muscle layer.
ကျသောအောက်ကအတွေ့အမှာပိတ်ဆို့နေတာတွေကို cupping ကုလုံနဲ့ဖယ်ရှားနိုင်တဲ့အတွက်အားကစားသမားတွေအကျိုးရှိတာပါ။တွေ့ရမှာပိတ်ဆို့နေရဆိုရင်လှုပ်ရှားမှုကိုထိခိုက်နိုင်ပြီးတော့ရောင်ရမ်းတာတွေလည်းဖြစ်တတ်ပါတယ်။ဒီကုလုံကတော့အသွေးလည်ပတ်မှုကောင်းပြီးတော့ကျွတ်သားတွေပိုပြီးတော့လွတ်လွတ်လပ်လပ်လှုပ်ရှားနိုင်အောင်လို့အထောက်အကူဖြစ်စေပါတယ်ရှင့်။
ဒါမှလည်း American Cancer Yoga အဖွဲ့ကြီးနဲ့တခြားကျန်းမာရေးအဖွဲ့စည်းတွေကတော့ cupping ကုထုံးရဲ့အစွမ်းတက်တီနဲ့ပတ်သက်လို့သိပ္ပံနည်းကြအထောက်အထားခံနိုင်မှမမတွေ့ရဘူးလို့ပြောဆိုထားပါတယ်။ဒါမှလည်း Colette Magnum တို့ဝေဒနာတဲ့တချို့တော့တံမိုးကြီးမားလာတဲ့ကုထုံးတစ်ခုဖြစ်နေရှိနေသေးပါ
So I have a neck and a back injury that can cause very very tight muscles. It's a chronic condition. So
ကျောင်းနဲ့လေဘင်းကတန်းကြောင့်ကျွန်မကအရင်အကျောတက်တက်ပါတယ်။နာတာရှည်ဖြစ်နေတဲ့ဒီယောဂါကြောင့်နောက်ကျောလည်းအရင်တက်ပါတယ်။ကပင်းကုထုံးကတော့ကျမအတွက်တကယ်ကိုယောဂသက်သာတဲ့နည်းပ
ါတရုတ်ဤချင်းနဲ့အရှေ့လေပိုင်းဒေသရှီယောင်းယဉ်ကျေးမှုတွေကနေမြပြားခံလာတဲ့ကပင်းကုထုံးဟာအနောက်နိုင်ငံတွေကဆေးပညာလောကမှာတော့သိရေးပန်းမစားလာပါဘူးဒါပေမဲ့လည်းဂျင်နီဖာအနစ်စတန်ဂွိုနက်ပက်ထရိုဂျက်စတင်ဘီဘာတို့လိုအကျော်မော်တွေချမ်းမှာမကြသေးခင်နှစ်တွေကဆက်လို့ရေးပန်းစားလာနေတာကိုလည်းတွေ့မြင်နေရပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြခဲ့တာပါရှင်။ VOE ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တောသားရှင်တွေနားဆင်လို့တဲ့တည်သူချင်းတွေတောင်းယူလို့တဲ့ဆိုရင် VOE American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာမှတ်855ကိုစာရေးသားဆက်သွယ်နိုင်သလို email လိပ်စာ burmese@voanews.com ကိုလည်းပေးပို့နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဗ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည10:00နာရီထိဆက်ပြီးနားဆင်ကြရမယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဩဂုတ်လ17ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်တွေထဲမှာကျန်းမာရေးကဏ္ဍကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးမြမတစ်တော်တွေဇက်တိုက်ပြုံးတီးနေတဲ့အခြေအနေကြောင့်ဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့
အကြီးအကဲလူကားတဲ့အားတွေနဲ့ကျွန်တော်တို့ရည်တည်နေပါတယ်။ဒါနဲ့ဒီအခေါ်လာလို့ဆိုရင်တော့ခက်တခေါင်းကိုရိခါနေတက်လာတော့နေတဲ့အခြေအနေရှိနေပါတယ်။
ရခိုင်ပြည်နယ်ကစစ်ဘေးရှောင်ဒုက္ခသည်တဦးရဲ့ရင်ဖွင့်တဲ့နဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကစီးပွားရေးလူမှုရေးနိုင်ငံရေးဆိုင်ရာသတင်းအဖုံဖုံကိုနားဆင်နိုင်ပါတယ်ရှင်။ဒီလိုစီစဉ်နေတဲ့ကမှအခုအရင်ဆုံးကျန်းမာရေးကဏ္ဍကိုနားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့ပြင်းထန်တဲ့သဖုံးရောင်ယောဂအကြောင်းကိုတင်ပြပေးထားပါတယ်။သဖုံးရောင်ယောဂသို့မဟုတ်သွားအရင်အမြင့်ရောင်တဲ့ယောဂမြန်မာနိုင်ငံမှာအဖြစ်များနေတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဒီသွားအရင်အမြင့်ရောင်ယောဂဘာကြောင့်ဖြစ်ရပြီးဘယ်လိုကာကွယ်နိုင်သလဲ။ယောဂဖြစ်လာခဲ့ရင်လေစောစောစီစီဘလို့တည်နိုင်တယ်လဲဆိုတာနဲ့သူစေကုသမှုကိုလည်းဘလို့ခံယူသင့်တယ်လဲဆိုတဲ့အကြောင်းတွေကိုမြန်မာနိုင်ငံသွားဘက်ဆိုင်ရာဆရာဝန်အသင်းအထွေထွေအတွင်ရေးမှူးဒေါက်တာမြင့်ထိန်ကိုကိုဝင်းမြင့်ကမေးမြန်းတင်ပြထားပါလိမ့်ရှင
်။ Okay ဒေါက်တာမြင့်ထိန်ခင်ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံမှာပို့ပြီးတော့ဒီဆိုးရတဲ့သဖုံးရောင်ယောဂါဒါမှမဟုတ်ရှင်လေဒီသွားအမြင့်ဝင်းချင်းရောင်းတဲ့ယောဂါပေါ့ဆရာနော်ခရစ်ယောဂါဖြစ်တာအဖြစ်များလားဆရာ
များတယ်လို့ပြောရပါမယ်ခင်ဗျာကျွန်တော်တို့တွေ့ရတဲ့ဆိုသေးစင်းလာမျိုးတွေကုသမှုသွားတဲ့ခါမျိုးတွေအဲ့ဒီမှာဆိုရင် case to percentage တော့တော်တော်များများတွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဘာကြောင့်မလို့ဒီယောဂါဖြစ်ရတယ်ဆရာ
အဓိကတော့ကျွန်တော်သွားပေါ်မှာဖြစ်ပေါ်လာတဲ့ဒီစိတ်ကတဲ့အလောအပေါ့လေကျွန်တော်တို့ခေါ်တာက plug လို့ခေါ်ပါတယ်အဲ့ဒီ plug ကနေပြီးတော့စပြီးတော့သဖုံးရောင်နဲ့စပြီးဖြစ်လာတာပါခင်ဗျာဆိုတော့ပူဆိုးသွားတဲ့ခုနကတည်းကသွားနေဖို့ရောင်းတဲ့ယောဂါ periodontitis အဖြစ်ကိုကြောင်းသွားနိုင်ပါတယ်။ဆိုတော့ဒီ plug ဆိုတဲ့ဟာကလေကျွန်တော်တို့စားတဲ့အစာတောက်ထဲက starch တို့ sugar တို့ပါလို့အဲ့ဒါတွေနဲ့ bacteria နဲ့ interact ဖြစ်တဲ့အခါမှာ plug ကို form ဖြစ်သွားတာဖြစ်ပါတယ်။သူဟာသွားရဲ့မျက်နှာပြင်မှာကပ်နေတဲ့ဆိတ်ကပ်တဲ့အသွားဖြစ်တဲ့အတွက်ကို brush လုပ်တယ် floss လုပ်တယ်ဆိုလို့ရှိရင်တော့ဖယ်လိုက်လို့ရပါတယ်။ဒါပေမဲ့လည်း24နာရီကြာလို့ရှိရင်သူကပြန်ပြီးပြန်ဖြစ်လာနိုင်ပါတယ်ခင်ဗျ။အဲ့ဒီမှာရှိနေတဲ့ bacteria ဒီ blood ထဲမှာ calculus မှာရှိနေတဲ့ bacteria လေးကို endotoxin ထုတ်တဲ့အခါမှာအဲ့ဒီ endotoxin တွေပြီးတော့ဒီသဖုံးတွေကိုရောင်းစေတာဖြစ်ပါလေခင်ဗျာဆိုတော့အစာကျန်နေဆိုလို့ရှိရင်အစာတွေသွားကြမှာကျန်မယ်အစာကိုခရင်းထဲမှာကျန်ရင်းမယ်ဆိုလို့ရှိရင်ဒီ gingivitis ကလောလောကူကူလေးကိုဖြစ်နိုင်တယ်လို့ပြောရမှာပါခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့အဓိကတော့ဒီအစာကျန်ပြီးတော့ဒီနောက်ဆက်တွဲဖြစ်လာတဲ့သဘောရှိတာပါဆရာနော
်ဟုတ်ကဲ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုမဖြစ်အောင်ကာကွယ်ဖို့အတွက်ဆိုရင်ဆရာအဓိကဘာတွေလုပ်ဖို့လုပ်မလဲ
အဓိကကာကွယ်ဖို့ဆိုလို့ရှိရင်တော့ကျွန်တော်တို့ကလွယ်လွယ်ကူကူလေးကြောက်လို့ရပါတယ်ဒီညမှာအနည်းဆုံးမကျင်သွားတဲ့ခြင်းကူဒီ gingivitis ကိုဖြစ်စေတဲ့ plug ကိုကျွန်တော်တို့ဖယ်ထုတ်လို့ရပါတယ်အဲ့တော့ပုံမှန်အတိုင်း brush လုပ်မယ်အစာစားပြီးလည်းမှ brush လုပ်မယ်ဒီ brush ကိုလေ3လသုံးမှု4လလောက်မှလဲပြီးတော့သုံးမယ် regular flossing လေးလုပ်မယ်အစာကိုမကြအောင်ပေါ့နော်ဒါကလည်းအစာကိုမကြအောင်လုပ်နိုင်မယ်ဆိုလို့ရှိရင်သူ့ကိုကာကွယ်နိုင်ပါတယ်ဒါအပြင်မှာ regular check up cleaning ပေါ့၆လမှတစ်ချိန်ဒါမှတစ်နှစ်မှတစ်ချိန်လောက်အနည်းဆုံး regular check up လုပ်ပြီးတော့ clean လုပ်နေမယ်ဆိုလို့ရှိရင်လည်းဒါလည်းဖြစ်ဖို့အားခရင်ပါလိမ့်မယ်အဲ့တော့ခုနကပြောတဲ့တစ်နေ့ကိုတစ်ချိန်သွားတိုက်တာ flossing လုပ်တာတွေကတော့ပုံမှန် daily လုပ်နေနိုင်တယ်ဆိုလို့ရှိရင်တော့ဒါကိုကောင်းကောင်းကာကွယ်နိုင်ပါလိမ့်မယ်ဟုတ
်ကဲ့ဆရာအဲ့တော့ flossing လုပ်တာလေးကိုဆရာကြီးဟိုအားလုံးနားလည်ဖို့ပေါ့နော်နည်းနည်းထပ်ပြီးတော့ရှင်းပြပေးပါလား
flossing တဲ့ဆိုတာကတော့သွားတိုက်တာမရောက်နိုင်တဲ့နေရာတွေသွားတိုက်ရတာခက်ခဲတဲ့နေရာတွေရှိပါတယ်။သွားတိုက်တိုင်းဒီ Bristol တွေကသွားကြည့်ကြရရင်မှနေရာတိုင်းကိုမရောက်နိုင်တဲ့အခါမျိုးတွေမှာအဲ့လိုနေရာတွေကျွန်တော်သွားကြထုတဲ့ကျိုးပေါ့။သွားထုကျိုးဆော်ရီတဲ့အခွေလေးရှိပါတယ်။အဲ့ဒီသွားထုတဲ့ကျိုးနဲ့ခုနကသွားတိုက်တဲ့ Bristol တွေမရောက်နိုင်တဲ့နေရာတွေကိုရအောင်ကျွန်တော် clean လုပ်ယူရပါတယ်ခင်ဗျ။သွားနဲ့ဒီတဖုံးနဲ့ကြားမှာ space လေးတွေက 0-2mm လောက် space လေးရှိကြပါတယ်။အဲ့ဒီမှာအစာတွေခိုးမနေအောင် floss နဲ့ဒီသွားထုတဲ့ကျိုးတွေနဲ့တန်တော့ထုတ်ပြီးရပါလေခင
်ဗျ။ဟုတ်ကဲ့ဆရာ။အဲ့တော့အဲ့ဒါပြီးတဲ့ခါကျတော့မှဒီသွားတိုက်တာကိုဆက်လုပ်ရတော့ပါဆရာနော်
။မှန်ပါလေခင်ဗျာ။ဒါဒါရီကလင်းလုပ်ပြီးလို့ရှိရင်သွားတိုက်ချရတယ်ဒါမှမဟုတ်သွားတိုက်ပြီးတဲ့ခါမှသူ့ကိုထပ်ပြီးတော့ကလင်းလုပ်မယ်။လုပ်ပြီးလို့ရှိရင်သွားကိုတစ်ခေါက်ပြန်တိုက်ချရတယ်ဆိုရင်သွားအပေါ်ရန်မျက်နှာပြင်မှာရောသွားကြည့်သွားကြမှာရောဒီအစာတောက်တွေက လောကမရှိအောင်တန်ဆင်အောင်လုပ်လို့ရပါတယ်ခင
်ဗျ။ဟုတ်ကဲ့ဆရာ။တော့တကယ်လို့များအခုလိုဒီကာကွယ်တဲ့ခြေအားတွေကဒါမှမဟုတ်ရှင်လဲမကာကွယ်နိုင်ခဲ့လို့ပေါ့ဆရာနော်။ဒီယောဂဖြစ်လာမှဆိုတော့ဆရာ။အဲ့တော့စောစောစီးစီးတိလို့ရှင်တော့ဒါကုသမှုတွေကောင်းတာပေါ့ဆရာနော်
။မှန်ပါတယ်ခင်ဗျ။အ
ဲ့ဒီခါကျတော့ဘလူးယောဂလက္ခဏာတွေကိုဆရာကြီးဒီစောင့်ကြည့်ပြီးတော့ဒီယောဂဖြစ်လာတော့သိဖို့တော့ပေါ့နော်။ဒီကုသဖို့အတွက်ဆုံးဖြတ်နိုင်မှာဆရာကြီ
း။သူကခုနကကျွန်တော်ပြောသလိုသွားမှာစိတ်ကတည်းကသွားဖြစ်တယ်။ plug ကနေပြီးတော့အဲ့ဒီအချိန်မှာဒီကျွန်တော်မာသွားတဲ့ခါမှာနှစ်ရက်အတွင်းမှာလည်း calculus ဆိုပြီးတော့ကြောက်ကြီးဖြစ်သွားပါလေ။အဲ့ဒီကြောက်ထဲမှာ bacteria တွေခိုးအောင်နေတာဖြစ်ပြီးတော့ဒီ bacteria ကနေထုတ်တဲ့ endotoxin ကြောင့်မလို့ဒီတဖုံးတွေကရောင်လာတာမျိုးဖြစ်ပါတယ်။အဲ့တော့တဖုံးရောင်လာပြီဆိုရင် gingivitis ဆက်ဖြစ်လာတယ်ကျွန်တော်တို့ပြောပါရယ်။တဖုံးတွေကကြွာလာမယ်။သွားနေပြီးတော့ဟာပြီးထွက်လာမယ်။ဒီနေမယ်ကြည့်လို့ရှိရင်ဒီလိုလည်းကိုကြည့်လို့ရှိရင်ဒရဂူလေးတွေးထွက်လာတာမျိုးဖြစ်တတ်တယ်။သွားတိုက်လို့ရှိရင်လည်းအဲ့ဒီတဖုံသွားပြီးတိုက်ပြီးပုံမိတဲ့ခါမှာအကားမုံရင်လည်းအစာတို့ရောတခုနဲ့သွားထိတဲ့ခါပေါ့နော်။အဲ့လိုကိုက်မိလိုက်ထိမိတဲ့ခါကြလို့ရှိရင်တဖုံလေးကိုတွေးထွက်တာကိုသိပါလိမ့်မယ်။အဲ့ဒါဆိုရင်ဒါ gingivitis ပေါ့တဖုံဆိုင်ရောက်နေပြီဆိုတော့ကျွန်တော်တို့ပြောလို့ရပါတယ်။ဆိုတော့အဲ့ဒီကနေပြီးတော့ကျွန်တော်တို့ကခုနကလို good oral hygiene habit မရှိဘူး။သွားတိုက်တဲ့ခါမှာကျွန်တော်တန့်အရှင်မလုပ်နိုင်ကြဘူးဆိုရင်တဖုံရောင်လာနေပြီးတော့တဖြည်းဖြည်းနဲ့ဘဝရဲ့အမြင့်နဲ့ပတ်ဝန်းကျင်မှာရှိတဲ့ structure တွေကိုကြောင်ဖြစ်စေနိုင်တဲ့ခါကြောက်ရှင်ဒါ advanced gingivitis ဆိုတော့ခေါ်ပါတယ်။အဲ့လိုပို့ပြီးဖြစ်လာတဲ့ခါကြောက်ရှင် periodontitis အပြင်ပြောင်းသွားပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီယောဂလက္ခဏာတွေသိလာပြီဆိုလို့ရှင်တော့စောစောစီးကုသနိုင်နေကောင်းလို့ပေါ့ဆရာနော်
။ဟုတ်ကဲ့။
အဲ့တော့ကုသမှုအပိုင်းရောဆရာကြီးဒီထိရောက်မှုနေတာဘယ်လိုရှိလဲ
။ထိရောက်ပါတယ်ခင်ဗျာ။ထိရောက်ပါတယ်။ဒါစောစီးကျူပြီးကုသနိုင်မယ်ဆိုရင်တော့periodontitis အခြေအနေကိုမရောက်နိုင်ပါဘူး gingivitis ဆိုရင်ပါပဲကျွန်တော်ကကုသမှုလုပ်ပြရရှင်ပျောက်ပြင်းသွားနိုင်ပါလေဆိုတော့ခုနကကျွန်တော်ပြောလို့ gingivitis အဆင့်မှာဆိုရင်ဒါအပေါ်ရံမသဖုံးပါပဲရောင်တဲ့ကိစ္စဖြစ်တဲ့အတွက်ကိုဒီသဖုံးပတ်ဝန်းကျင်မှာတန်ရှင်ရေးလုပ်ပြတာနဲ့ဒီယောဂါပျောက်သွားနိုင်ပါလေအဲကျွန်တော်တို့ကဒီနေရာမှာပို့ပြီးတော့ဆိုးသွားလို့ရှိရင် periodontitis အဆင့်ရောက်သွားလို့ရှိရင်တော့ surgical လုပ်ရတာမျိုးတွေပါလေလောက်ထိအောင်ပါလာတာမျိုးဖြစ်ပါတယ်အဲတိတ်မဆိုးသေးတဲ့အခြေအနေမျိုးကြောက်ရရှိတော့ non surgical ပေါ့နော်ဒီသွားရဲ့ပတ်ဝန်းကျင်မှာအစာမကျန်အောင်ခုနလိုကြောက်တည်မရှိအောင်ဒါတွေကိုကျွန်တော်က scaling cleaning လို့ခေါ်ရဲ regular cleaning လုပ်ပြီးလို့ရပါတယ်သွားရဲ့အမြစ်ပိုင်းမှာကြောက်ကြီးစားပြီးတည်လာပြီဆိုလို့ရှိရင်လည်းကျွန်တော်က root cleaning လို့ခေါ်တဲ့ဒီအမြစ်ပိုင်းကိုဟိုချောလိုက်တာပေါ့လေအဲနောက်ကျကျွန်တော်လုပ်ပြီးလို့ရပါတယ်ချောလိုက်တဲ့ခါမှာခုနလို plastic cup ကခက်ခဲသွားမယ်ဒီ gasless တွေကြောက်တည် cup ကခက်ခဲသွားပါလိမ့်မယ်ပေါ်မြင်နေပြန်ကြံနေလို့ဆိုရင်ပို့ပြီးတော့ကပ်ဖို့ပို့လို့ရအောင်ခင
်ဗျ။ဟုတ်ကဲ့ဆရာတော့ကုသမှုကထိတိယကုသနိုင်တဲ့သဘောရှိတာပါဆရာနော်။တကယ်လို့ဆရာကြီးမကုသမရင်ရောဒီနောက်ဆက်တွဲပေါ့နော်။ယောဂါတွေကဘလို့တွေကိုစွတ်စွတ်ဝါးဝါးခန်းစားနိုင်လဲဆရာကြီ
း။ဟုတ်ကဲ့ခုနကလို့ gingivitis သဖုံးရောင်လာနေပြီးတော့ဒီသွားမြေဝန်ရောင်တဲ့ကြည့်အောင် periodontitis အစီအောင်ကြောက်သွားလို့ရှိရင်ဒီရဲ့ symptom တွေနည်းနည်းကတော့ဒီအမြေဝန်မှာရောင်လာတဲ့သွားလှုပ်လာပါမယ်ခင်ဗျ။သွားနဲ့လာမယ်။နောက်ခုနကလို့တွေးထွက်တာရှိမယ်။အဲ့တော့အဲ့ဒီကနေကနေလာဆိုပို့ပြီးတော့ advance ကိုဖြစ်သွားလဲဆိုလို့ရှိရင်တော့သွားနဲ့ဒီအယိုးနဲ့ attachment နေလာနေနေညနေလာတဲ့ခါကျတော့ရှင်သွားကျွတ်ထွက်သွားတာမျိုးတော့ဖြစ်အောင်ဆိုးသွားသွားနိုင်ပါတယ်ခင်ဗျ။ဟုတ
်ကဲ့ကျေးဇူးများတင်ပါဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမဧကနာကိုအခုလိုကြာသာပတေးနေ့ညနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လဲထုတ်လွှင့်ချက်ကိုတော့တောက်ကြနေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်။မြမရေးသုံးသက်ချက်ကိုမထုတ်လွှင့်ခင်စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးကမှဆွေးနွေးကြမယ့်အကြောင်းအရာကိုပြောပြရင်ဖိတ်ခေါ်ပါရစေရှင
်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာရှေ့သတင်းပတ်မှာတရုတ်နိုင်ငံကိုတွားရောက်ဖို့စီစဉ်ထားပါတယ်။နိုင်ငံရဲ့ထိတ်တန်းကောင်းဆောင်တူဦးအနေနဲ့တရုတ်နိုင်ငံပထမဆုံးခီးစဉ်တွင်တရုတ်အစိုးရနဲ့တရုတ်လူထုအတွက်မြန်မာနိုင်ငံသားတွေဘက်ကဘယ်လိုသတင်းစကားမျိုးတွေကိုများပါလိုက်ချင်ပါသလဲတရုတ်တာဝန်ရှိသူတွေဘက်ကဘယ်လိုကတိကဝတ်တွေပေးလိုက်တာကိုများကြားချင်ကြပါသလဲအခုလာမယ့်စနေညတရုတ်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှာပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်VOE ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။အောင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်ရက်တိုက်ရိုက်လေလိုင်းအစီအစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။ဗီယိုအမေရိကန်တန်ရက်2016ခုနှစ်ဩဂုတ်လ17ရက်ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါတော့မယ်။အစိုးရကဘာပဲလုပ်လို့မြမတစ်တော်တွေစတိုက်ပြုံးပြီးနေတာဟာညှင်းလို့မရတဲ့အချက်ဖြစ်ပါတယ်ဒီအကြောင်းဥအောင်ခင်ကသုံးသပ်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြပေးထားပါတယ်ရှင
်မြမပြည်မှာတစ်တော်ပြုံးပြီးမှုများလို့နဲ့အတွက်လက်ရှိဗန္ဒယင်းနဲ့မှာတစ်လုံးထုတ်လုပ်မှုကိုတပြီလုံးမှခਿੱတရက်ဆိုင်ပြီးဘကိုးရုံးမှမှာတော့ဆယ်နှစ်ရက်ဆိုင်မယ်ဆိုတဲ့သတင်းကိုဇူလိုင်လကသတင်းမီဒီယာတွေမှာပေါ်ပြကြပါတယ်မီလာမှာကျင်းပတဲ့တက်လုံငန်းဌာနအလုပ်ရုံဆွေးနွေးပွဲမှာကျွန်းပင်1000နီးပါးသာရှိတော့တယ်ဆိုတာမို့ကျွန်းနဲ့တက်မှာထုတ်လုပ်မှုကိုတစ်နှစ်ရပ်ဆိုင်တာဖြစ်ပုံရပါတယ်။ဒါပေမဲ့ဒီလိုရပ်ဆိုင်လိုက်ုံနဲ့တက်တော့ပြုံးတီးမှုကိုဟန်တားနိုင်ပါမလားဆိုပြီးဆွေးနွေးကြပါတယ်။အရင်ကလည်းဒီလိုရပ်ဆောင်ကြဘူးပေမဲ့တော့ပြုံးမှုကိုမဟန်တားနိုင်ပါဘူး။2012ကစပြီးကျွန်းတက်ထုတ်လုပ်မှုကို15ရာခိုင်နှုန်းတက်မာကို20ရာခိုင်နှုန်းရှော့ချဖို့အစိုးရကကြိုးပမ်းခဲ့တယ်လို့ဆိုပါတယ်။ဘကိုးရုံးမှတက်တော်ကြိုးဝိုင်းနေမှာကျွန်းတက်ထုတ်ယူမှုကို90ရာခိုင်နှုန်းရှော့ချပြီးတက်မာကို30ရာခိုင်နှုန်းအထိရှော့ချတယ်လို့သိရပါတယ်။ဒါပေမဲ့တော်ပြုံးတဲ့ပမာဏကတော့အများအားတိုးပွားနေပါတယ်။ဈေးကွက်စနစ်စတင်စဉ်ကတိုင်းပြည်ဧရိယာ60ရာခိုင်နှုန်းကိုတက်တော်ဖုံးလွှမ်းခဲ့ရာကဦးသိန်းစိန်အစိုးရတက်လာချိန်မှာတက်ဖုံးတဲ့ဧရိယာက58ရာခိုင်နှုန်းအထိကျဆင်းလာပါတယ်။မနေ့ကတော့52ရာခိုင်နှုန်းအထိရော့ကျသွားပါတယ
်။ဒါပေမဲ့တိုင်းပြည်ဧရိယာ27ရာခိုင်နှုန်းကသာတောကောင်းဖြစ်ပြီးတောပြက်က27ရာခိုင်နှုန်းရှိပါတယ်။မြမတစ်တော်ကိုတောကောင်းတောပြက်နဲ့တောနှိမ်ဆိုပြီး၃မျိုးခွဲခြားထားပါတယ်။နေအောင်ကြီးမဝင်နိုင်လောက်အောင်တိရွတ်တွေပိတ်နေတဲ့တောကိုရွက်အုပ်ပိတ်တစ်တော်သို့မဟုတ်တောကောင်းလို့ခေါ်ပါတယ်။ရွက်အုပ်တိတ်တိမှု40ရာခိုင်နှုန်းကျော်ရင်တောကောင်းလို့သတ်မှတ်ပါတယ်။ရွက်အုပ်တိတ်တိမှု30နဲ့40ရာခိုင်နှုန်းကြားမှာရှိရင်ရွက်အုပ်ပွင့်တစ်တော်သို့မဟုတ်တောပြက်လို့ခေါ်ပါတယ်။တစ်ထုတ်ယူမှုများလာရင်တောကောင်းဟာတောပြက်ဖြစ်သွားပါတယ်။ရွက်အုပ်တိတ်တိမှု10ရာခိုင်နှုန်းအောက်ကတောကိုတောင်ရတစ်တော်သို့မဟုတ်တောနှိမ်လို့သတ်မှတ်ပါတယ်။တိုင်းပြည်ဧရိယာ22ရာခိုင်နှုန်းဟာတောနှိမ်တွေဖြစ်ပါတယ
်။မြမပြည်အကြောင်းပြောရင်တစ်တော်မပါရင်မပြီးပါဘူး။စီးပွားရေးနိုင်ငံရေးနဲ့တစ်တော်ဆက်ဆက်နေတာရှိခဲ့ကြတဲ့ကဖြစ်ပါတယ်ဗမာပြည်လက်ထက်ကစပြီးဒီကနေ့အထိအစိုးရကိုတော်လှန်ပုန်ကန်သူတွေဟာတောထဲမှာပုံအောင်ခုံလုံကြတာမို့တောခုတယ်ဆိုတဲ့စကားပေါ်ပေါက်လာပါတယ်တစ်တော့ဟာအဓိကကျတဲ့သဘောသင်္ဟဇတ်တပစ္စည်းဖြစ်တာကြောင့်အစိုးရရောတိုင်းသူပြည်သားရောလက်နက်ကိုင်အုပ်စုတွေရောအသုံးပြုကြပါတယ်တစ်တော့အသုံးပြုမှုနဲ့ပတ်သက်ပြီးအစိုးရနဲ့ဒေသခံပြည်သူလူထုထိတ်တိုက်တွေ့တဲ့အစဉ်အလာတွေအများကြီးရှိပါတယ်တစ်တော်ဌာနကိုအင်္ဂလိပ်က1856ခုနှစ်မှာတည်ထောင်တော်မူနှစ်ပေါင်း160တတန်းရှိတဲ့ဌာနဖြစ်ပါတယ်။အဆက်မပြတ်တစ်ထုတ်ယူနိုင်ရင်ဟာအင်္ဂလိပ်အစိုးရရဲ့တစ်တော်လှမ်းစဉ်ဖြစ်ပါတယ
်။ကျွန်းပင်ကိုဘရင်ပစ္စည်းအဖြစ်မြမမင်းကသတ်မှတ်တယ်လို့အင်္ဂလိပ်ကလည်းအစိုးရပိုင်ဖြစ်သတ်မှတ်ပါတယ်။ကျွန်းတစ်ကိုလူတလောက်အမြဲတမ်းရနိုင်အောင်နဲ့တောမပြုံးအောင်ဘယ်လိုလုပ်ရမလဲဆိုတာကိုအင်္ဂလိပ်ကအဓိကထားပါတယ်။ဒါကြောင့်ကျွန်းပင်စိုက်ပျိုးရေးနဲ့ကျွန်းတော်ထိန်းသိမ်းရေးဟာတစ်တော်ဌာနရဲ့အဓိကလုပ်ငန်းဖြစ်လာပါတယ်။အင်္ဂလိပ်ကကျွန်းတော်အလုံးကိုကျိုးဝိုင်းတစ်တော်လှုပ်ပစ်လိုက်ပါတယ်။တစ်တော်ကျိုးဝိုင်းတွေကိုအကွက်ချပြီးဘယ်အကွက်ကစခုတ်မယ်ဆိုတာကို1920မှာစီမံကိန်းချပြီးစတင်လုပ်ကိုင်ပါတယ်။ဒါကိုရွေးချယ်ခုတ်လှဲစနစ်လို့ခေါ်ပါတယ်။ကျွန်းတော်ကိုအလုပ်တိုင်းနဲ့ဖွဲ့ပြီးအစီအစဉ်လိုက်တစ်ခုတ်နေဖြစ်ပါတယ်။ခုတ်ကွက်စဉ်အတိုင်းတစ်ထုတ်ယူရင်တော်မပြုံးပဲအမြဲတမ်းထုတ်ယူနိုင်အောင်အင်္ဂလိပ်ကျင့်သုံးတဲ့နည်းဖြစ်ပါတယ
်စစ်အစိုးရအဆက်ဆက်ဟာတစ်လုံးရောင်းစားဖို့သာစိတ်ဝင်စားပြီးတစ်တော်ပြုစုပြုထောင်ရေးတဲ့ထိမ့်သိမ်းရေးကိုလစ်လျူရှုတာကမရပါနဲ့တိုင်းသာလက်နက်ကင်ကလည်းတစ်တော်နဲ့ရံပုံငွေရှာဖို့ကြိုးပမ်းပါတယ်1990ပြည်လုံးနှစ်တွေမှာကိုတူလေးတစ်တော်ဌာနမှာအမှုတန်း900လောက်ရှိပါတယ်စစ်အစိုးရလက်ထက်မှာထိုင်းနဲ့တရုတ်ကုမ္ပဏီကိုတစ်ထုတ်ခွင့်ပေးလိုက်တာဟာတော်ပြုံးရတဲ့အဓိကအကြောင်းရင်းတစ်ခုဖြစ်ပါတယ်1994မှာတစ်မောင်ခိုမှုနဲ့စစ်ဘူတရားကျော်ထောင်ကျသွားပါတယ်မနစ်ကတော့တရုတ်ပြည်သား150ကျော်တစ်ခိုးထုတ်မှုနဲ့ထောင်ကျပြီးမှပြန်လွှတ်ပေးလိုက်ပါတယ်ဒီနှစ်ထဲမှာတစ်ခိုးမှုပေါင်း2000ကျော်ရှိပါတယ် စစ်အစိုးရတက်မလာမီပြည်တွင်းပြည်ပကုမ္ပဏီတွေကိုတစ်ထုတ်ခွင့်ပေးခြင်းကစပြီးမြန်မာတစ်တော်ပြုံးတည်လာပါတယ်။အခုတော့ဒီကိစ္စကိုပြည်သူလွတ်တော်မှလည်းဆွေးနွေးတော်ကိုတွေ့ရပါတယ်။ချင်းစောခေါ်လက်ကင်ဆက်လွှာကိုအလွဲတကူဝယ်ယူနိုင်တာဟာလေတော်ပြုံးညံရတဲ့အကြောင်းရင်းဖြစ်တယ်လို့ပြည်သူလွတ်တော်ကိုယ်စားလှယ်ဒေါ်ရင်မင်းလှိုင်ကဆိုပါတယ်။အင်ဂျင်900ရှိတဲ့ရွာမှာချင်းစောဆက်လွှာ100လောက်ရှိပါတယ်တဲ့။ဒီကိစ္စနဲ့ပတ်သက်ပြီးဥပဒေပြဋ္ဌာန်းထားပြီးမဲ့လက်တွေ့ကျင့်သုံးတဲ့ဘက်ကအားနည်းနေတာထင်ရှားနေပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်ကိုခုလိုကြာသပတေးနေ့ညပိုင်းမှာအစ်စ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေမနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။အခုနောက်ဆုံးကြာနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုလည်းနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစုစည်းတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ PNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့
ဒီလက်ဒေသခံရွာသား၅ဦးကိုတတ်တယ်ဆိုရဲတပ်မတော်သားများအဖွဲ့ကိုလာရှိုးစစ်တရားရုံးမှာလုံတင်စစ်ဆေးရမှာအထက်ညွန်ကြားချက်အရလုပ်ရတာလို့သူတို့ကထွက်ဆိုပါတယ်။ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေအကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေနေရဲစုနေကြရပါတယ
်။ကျွန်မကနူပန်ပါ။သတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်ကကျေးလက်ဒေသခံရွာသား၅ဦးကိုတတ်တဲ့ဆိုရဲတပ်မတော်သား၇ဦးကိုအရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်ရမခစစ်တရားရုံးမှာရုံးတင်စစ်ဆေးရမှာအထက်ညွန်ကြားချက်အရာလုံးရတာဖြစ်ပြီးသူတို့မှအပြစ်မရှိဘူးလို့ပြောကြားလိုက်ပါတယ်။ဩဂုတ်လ၉ရက်နေ့ကတပ်မတော်သားစစ်တီအရာရှိတွေကိုနနက်၁၀နာရီကနေညနေ၆နာရီအထိစစ်ဆေးခဲ့တာပါ။
ကချင်ပြည်နယ်မိုးကောင်းမြို့နယ်စားမော်ကျေးရွာမှာအစိုးရတပ်နဲ့ကချင်လူလတ်ရေးတပ်မတော် KIA နဲ့ဖက်ကန့်တပ်ထားတဲ့နယ်မြေအတွင်းတင်းကျင်းတီးဝင်ခိုးခဲတဲ့ရွာသား၃ယောက်မိုင်းနှမိပောက်ကွဲပြီးသေဆုံးသွားပါတယ်။အခင်းဖြစ်ပွားခဲ့ပြီးတဲ့နောက်တရက်ဩဂုတ်လ၅ရက်နေ့မှာမြေမြုပ်မိုင်းထောင်ထားတာကိုရပ်တန့်ဖို့ကျေးလက်ဒေသခံရွာသားတွေကစုပေါင်းဆန္ဒပြတောင်းဆိုခဲ့ကြတယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဦးတန်းစိုးကပြောပါတယ်။မိုင်းနှမိတေဆုံးသွားတဲ့သူတွေဟာဆူလန်ရွာကရွာသားတွေဖြစ်ပါတယ်။သူတို့စိုက်ထားတဲ့တင်းင်းတီးကိုပြန်ခူးရကနေမြေမြုပ်မိုင်းနှမိတဲ့အတွက်ကြောင့်တေဆုံးသွားခဲ့တာပါ။အဲ့ဒီနေရာဟာနှစ်ပတ်တက်လုံခြုံရေးအတွက်အပြန်လမ်းမြေမြုပ်မိုင်းထောင်ထားကြတဲ့နေရာဖြစ်တာကြောင့်အန္တရာယ်နေမြေအဖြစ်ဖြတ်တန်းသွားလာမှုမပြုဖို့ကန့်တတ်ထားတဲ့နေရာဖြစ်တယ်လို့စားမော်ကျေးရွာခရီးရန်ဓမ္မဆရာတဦးကပြောပါတယ်။
ဒေသခံချင်းပြည်သူများထိခိုက်နစ်နာမှုတွေထပ်မံမဖြစ်ရလေအောင်ပလက်ဝမြို့နယ်မှာတပ်မတော်နဲ့တိုက်ပွဲတွေမဖြစ်ဖို့စီရင်ရှောင်ရှားသွားမယ်လို့ရခိုင်တပ်မတော် AA ကောင်းဆောင်ကပြောပါတယ်။ရခိုင်တပ်မတော် AA ကောင်းဆောင်နဲ့ချင်းအမျိုးသားတပ်ဦး CNF ကောင်းဆောင်တို့မိုင်ချန်ရံမြို့တိုင်းရင်းသားလက်နက်ကင်တော်လန်ရေးတပ်ဖွဲ့များရဲ့မျက်နာစုံကြီးအစည်းအဝေးကြီးမှာတွေ့ဆုံဆွေးနွေးခဲ့တဲ့ရလက်ဖြစ်တယ်လို့ CNF အထွေထွေတွင်ရင်မှု၃ပူးထက်နေကပြီးခဲ့တဲ့တနင်္လာနေ့ကပြောပါတယ်။ချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့နယ်အတွင်းမှာခြေကုပ်လှုပ်ရှားနေတဲ့ရခိုင်တပ်မတော်ဟာမြန်မာအစိုးရတပ်မတော်နဲ့ပြီးခဲ့တဲ့နှစ်ကစပြီးမကြာခဏတိုက်ပွဲဖြစ်ပွားလာနေလို့ဒေသခံ390ကျော်ကနေရက်ကိုမပြန်ရေးပဲတင်းရှောင်နေရဆဲဖြစ်ပါတယ်
။ရခိုင်ပြည်နယ်တတိယကြိမ်ဒုတိယပုံမှန်လွတ်တော်အစည်းအဝေးမှာ28နှစ်မြောက်ရှစ်လေလုံးအထိတ်မှတ်ဝန်းနေကြောင်းရှစ်လေလုံးအထွေထွေတပိတ်ကြီးဆိုင်ရာဝန်းနေမှုအဆိုတစ်ခုကိုပထမဆုံးအကြိမ်တင်တွင်းလိုက်ပါတယ်။ဩဂုတ်လ၈ရက်နေ့ကကျင်းပတဲ့လွတ်တော်အစည်းအဝေးမှာမြေပုံမြုပ်နယ်အမတ်စ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးအောင်ဝင်းကတင်တွင်ခဲ့တာပါဒီမိုကရေစီလမ်းကြောင်းထက်မှာရှောက်နေကြသူတွေအနေနဲ့အသက်သွေးချွေပေးဆပ်ပြီးတိုက်ပွဲဝင်ကြတဲ့သူတွေကိုမမေ့ကြဖို့နဲ့ရှစ်လေလုံးနေ့မှာကြဆုံခဲ့ကြတဲ့သူရဲကောင်းတွေကိုအောက်မေ့တတိယလက်ဝန်ထမ်းကြောင်းအဆိုကိုတင်တွင်တာဖြစ်တယ်လို့ဆိုပါတယ်
တက်သိန်းပေါင်း2000နီးပါးရှိတဲ့ဆောက်လုပ်ရေးစီမံကိန်းကြီးတစ်ခုရပ်ဆိုင်ထားဖို့မွန်ပြည်နယ်လွှတ်တော်ကဆွေးနွေးထားပြီးမဲ့စီမံကိန်းကိုမွန်ပြည်နယ်အစိုးရကလျှာထားတဲ့အတိုင်းအကောင့်ထည့်ဖော်သွားမယ်လို့ဆိုပါတယ်။တက်သိန်းပေါင်း1000ကျော်ကုန်ကြမဲ့အစ်စ်မြင့်အစိုးရအေးရိတ်သာစီမံကိန်းနဲ့တက်သိန်းပေါင်း8000ကျော်ကုန်ကြမဲ့ဥပဒေချုပ်ရုံးအသစ်တည်ဆောက်မဲ့စီမံကိန်းတွေဖြစ်ပါတယ်။စီမံကိန်းတစ်ခုအတွက်ကုန်ကြမဲ့ငွေတွေပြည်သူအတွက်ဓာတ်ရအကျိုးပြုတဲ့စီမံကိန်းတွေအဖြစ်ပြောင်းလဲအသုံးပြုဖို့ ပေါင်မြို့နယ်ကလွှတ်တော်ကိုယ်စားလှယ်ဦးထွန်းမင်းအောင်ကဆွေးနွေးထားပေမဲ့ဒီစီမံကိန်းတစ်ခုကိုအကောင့်ထဲလောက်ဆောင်သွားဖို့အတီးပြုတ်ထားပြီးဖြစ်တယ်လို့မွန်ပြည်နယ်အစိုးရအဖွဲ့စီမံကိန်းဗန္ဒာရီလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနဝင်ကြီးဦးဝနကျော်ကပြောပါတယ
်လူထုခံစားနေရတဲ့ပြဿနာတွေကိုပူးပေါင်းဖြေရှင်းနိုင်ဖို့ဝင်ကြီးချုပ်ပါဝင်ကရင်ပြည်နယ်အစိုးရအဖွဲ့လွတ်တော်အရက်ဖက်ဖွဲ့စည်းနေပြည်သူလူထုတို့တွေ့ဆုံဆွေးနွေးကြပါတယ်။ဩဂုတ်လ9ရက်နေ့ကဖမ်းမြို့မှာတွေ့ဆုံခဲ့ကြတာပါ။ပထမဆုံးပြုလုပ်တဲ့လူထုတွေ့ဆုံပွဲမှာလေယာဉ်မြေပြတနာ၊မိုင်းဖောက်ခွဲတဲ့ထုံးကြောက်ကူပြတနာ၊ငူးရစ်ဆေးဝါးပြတနာတွေပါဝင်လူထုကြုံတွေ့နေရတဲ့အခြားသောပြတနာတွေကိုလက်တွဲဖြေရှင်းနိုင်ဖို့အတွက်3လတစ်ကြိမ်တွေ့ဆုံပွဲပြုလုပ်ပေးဖို့လူထုနေရာကျော်ကကရင်ပြည်နယ်ဝန်ကြီးချုပ်ထံတိုက်ရိုက်တောင်းဆိုခဲ့ပါတယ်။
တဲ့င်းလွားတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ရခိုင်ပြည်နယ်အတွင်းမှာရခိုင်တပ်မတော် AA နဲ့မြမအစိုးရတပ်တွေကြားမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေနေရွှန့်ပြီးကြောက်တော်ပုံနာကျွန်းနဲ့ဘူးတီတော်မြို့နယ်ကနီးဆက်ရာကျေးရွာတွေမှာဒုက္ခသည်တွေအဖြစ်ခိုးလုံနေကြရပါတယ်။အဲ့ဒီထဲကကြောက်တော်မြို့နယ်မှာခိုးလုံနေကြရတဲ့စစ်ပြည်ဒုက္ခသည်400ခန်းကနေကြုံတွေ့နေရတဲ့အခက်အခဲအခြေအနေတွေအကြောင်းကိုမောင်အေးကနေအခုလိုစူးစီးချပါတယ်ရှင်။
ကျောက်တော်မြို့နယ်ငစဲကိုက်ကြီးရွာမှာခိုလုံနေတဲ့ဒုက္ခသည်တို့ဖြစ်သူဦးလှမုံသိန်းကသူတို့လက်ရှိအခြေအနေကိုအခုလိုပြောပါတယ်
ဒီလိုလူသားတွေအားလည်းကျွန်တော်တို့ရည်တည်နေပါတယ်။ဒါနဲ့ဒီအခေါ်လာလို့ဆိုရင်တော့စခန်းကုန်းကိုရိခါနေတဲ့တာလာတော့နေတဲ့အခြေအနေရှိနေပါတယ်။ဒီကျွန်တော်တို့ကိုအဖြစ်အနေတာကတော့ကဲလည်းမရှိဘူး။ဒီကိုဒေသမဟုတ်တော့အလုံးလုံးကလည်းတော်တော်ခက်ခဲရှိနေပါတယ်။မပြေချတဲ့နေစာလုံးတွေတော့ဝင်လို့နေကြပါတယ်။ဒီမိုးရွာဒီမှာဆိုရင်ကျွန်တော်တို့ကစေကူညီလို့မရှိဘူးဆိုရင်တော့ဆရာရဲ့ခါကတော်တော်ခက်ခဲရှိလာနေတဲ့အခြေအနေရှိပါတယ်။
မစရဲကကြည်ရွာစိုက်ချုပ်စခန်းမှာရခိုင်နဲ့မြို့တရင်သာဒုက္ခသည်အိမ်ထောက်စု60နဲ့လူဦးရေ320ဦးခိုးလုံနေကြတာပါမေလာတွန်းကရခိုင်ပင်နယ်လွှတ်တော်စေဝေးမှာစိုက်ပေးဒုက္ခသည်တွေကိုကူညီထောက်ပံ့ပေးဖို့အတွက်အတေပြုဆုံးဖြတ်ခဲ့ကြပေမဲ့ပြည်နယ်အစိုးရကနေအိမ်တွေဆောက်ဖို့တော့အိမ်ထောက်စုတစုကိုကျင်းဝင်နှသိမ့်နဲ့ကလဲတွေပညာသင်ဖို့တော့ယာယီကျောက်ဆောင်တစ်ခုဆောက်ပေးခဲ့ပါတယ်အဲ့ဒီဒုက္ခသည်တွေဟာတောင်ရလုံငန်းတွေကိုအဓိကထောက်လုပ်ကိစားဆောက်ကြသူတွေဖြစ်တဲ့အတွက်အခုလိုစိုက်ပျိုးရာသီမှာနေရက်ကိုပြန်လို့ကြပေမဲ့နေရက်ကိုပြန်ဖို့တော့အခက်အခဲတချို့ရှိနေသေးတယ်လို့လည်းဦးလှမုံသိန်းကအခုလိုစပြောပါတယ်
ကိုယ့်အခြေအနေမှာကျွန်တော်တို့ဒေသတွေကိုအဝေးဆက်သိလို့မရဘူးအလောက်ကြေးတွေကဘာမှလုံးဝတော့ပြေမွေရတာလေးရှိတယ်နောက်ထပ်တပွေတွေပါတယ်ဖြစ်လာနေတဲ့အခြေအနေတွေကိုသူ့ရင်ပြီးတော့ကျွန်တော်တို့မွေဖြစ်တာပ
ါလူမှုကိစ္စရေးလုပ်ငန်းတွေလုပ်နေတဲ့ဝန်လဖောက်ဒေးရှင်းကကောက်ဆော့တူဖြစ်သူဇာရည်ဆရာဝေဟန်အောင်ကအခုရပိုက်အတွက်မှာဒုက္ခသည်တွေကိုအကူအညီသော့ပဲ့ဖို့အစီအစဉ်ရှိတယ်လို့အခုလိုပြောပါတယ
်မွေရတာလည်းနောက်ပိုင်းမှာဒုက္ခသည်တွေကနောက်ပြန်အစ်ကိုတိုးလာလို့ကျွန်တော်တင်ပြကြတယ်ခက်ခဲရတာဒုက္ခတွေတွေ့ရတဲ့ဆင်မှာကျွန်တော်ကဒီကကြွားရလာရတော့လေခက်ခဲရှိတယ်။ဒါပေမဲ့ဒုက္ခစားရတော့ဒီတကယ်ခက်ခဲရောက်လာပြီလို့ကျွန်တော်တရင်ကြားလိုက်ဆင်မှာတော့ဒီတရားနဲ့အတူတည်းမှာကျွန်တော်တို့အခက်ဒုက္ခတွေပေါ်ပြုတ်ခက်နေရှိရခဏ
။ရခိုင်ပင်တွေအတွက်မှာမြန်မာအစိုးရတက်နဲ့ရခိုင်တက်မတော်တို့အကြားတိုက်ပွဲတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်ကြောက်တော်ပုံနှကျွန်းပူးတီတော်နဲ့ရသေးတော်မြို့နယ်တွေမှာနေရဆန့်ခွာခဲ့ရတဲ့စိုက်ပေးဒုက္ခသည်စုစုပေါင်း 2,600 စွာအရာကြီးခိုလုံနေကြရပါတယ
်ဆက်ပြီးတော့မွန်ပြည်နယ်အတွင်းကနိုင်ငံသားယင်းနှီးမြုပ်နှံမှုတွေကြောင့်ဒေသခံမွန်တိုင်းရင်းသားပြည်သူတွေဘဝအခက်အခဲအကျက်တဲတွေနဲ့ရင်ဆိုင်ကြုံတွေ့နေကြရတယ်လို့မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းရဲ့2016ခုနှစ်အစီရင်ခံစာကနေဖော်ပြထားပါတယ်ယင်းနှီးမြုပ်နှံမှုလုပ်ငန်းတွေကြောင့်မွန်ပြည်နယ်အတွင်းဘလို့တက်ရောက်မှုရှိနေတယ်လဲဆိုတော့ကိုမိရင်စနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်
မွန်ပြည်နယ်အသွင်းရှိနိုင်ငံသားရင်းနှီးမြှုပ်နှံမှုများကိုစမ်းစစ်ခြင်းဆိုတဲ့အစီရင်ခံစာထောက်ရတဲ့ရည်ရွယ်ချက်နဲ့မျှော်လင့်ချက်ကိုမွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းမှအချက်အလက်မှတ်တမ်းတင်သူမင်းပညာဦးကအခုလိုပြောပါဗျာ။
အစီအကကတော့မွန်ပြည်နယ်မှာရှိတဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေရေချုပ်မှုကိုဖော်ထုတ်ခြင်းနောက်တစ်ခုကဒီကုမ္ပဏီကတာဝန်ယူမှုတာဝန်ခံမှုနဲ့ဝန်လိမ်ညာမှုရှိဖို့တော့ပြီးတော့တက်ခံလူထုတွေကိုကာကွယ်ပေးမယ်မူဝါဒနဲ့ဥပဒေတစ်ခုပေါ်ပေါ်ဖို့ပေါ့နော်
။အစီရင်ခံစာပါအကြောင်းတွေနဲ့ပတ်သက်ပြီးမင်းပညာဦးကအခုလိုဆက်ပြောပါဗျာ
။ဒီမွန်ပြည်နယ်အစိုးရမှာအထူးသဖြင့်ဒီကြိုင်မျောမြို့နယ်နဲ့ရေးမြို့နယ်နှစ်ခုပေါ့နော်အဲ့ဒါကိုပို့ပြီးတော့တိကျထားပြီးတော့လှုပ်ထားတယ်ပေါ့။ကြိုင်မျောဆိုရင်မော်လမြိုင်ပြည်လက်မြေဆက်ယုံရေးမြို့နယ်မှာဆိုရင်ဆိုယိုထိုင်းကုမ္ပဏီကကြောင်မီတွေဆက်ယုံအင်းနှစ်ခုကိုအတိကဥတည်ပြီးတော့ပြည့်စုံထားတယ်ပေါ့။လူထုတွေကအများတော်ဖြစ်ဒီကြောင်မီတွေကိုသူတို့အလိုမရှိဘူးပေါ့နော်။ကောက်ထားတဲ့ချက်လက်ပုံကြည့်ပြီးတော့
နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေကြောင့်ဒေသခံလူထုတွေရင်ဆိုင်ကြုံတွေ့နေရတဲ့အခက်ခဲနဲ့ပတ်သက်ပြီးအစီရင်ခံစာအချက်အလက်မှတ်တမ်းတင်ဦးဆောင်သူနိုင်ပြူဟမွန်ကမွန်ပါတာနဲ့အခုလိုပြောပါဗျာ
။ဒီကရော်ရဲကခိုးရဲနောက်ပါတာရဲပေါ်ကဖလက်ရော
ပြန်သွားပြန်အောင်မဟုတ်ပါဘူး
အဓိကကြုံတွေ့နေရတဲ့ခက်ခဲကတော့ပွေလေးမြင်သာမှုမရှိတာနောက်တစ်ခုကမြေယာကိစ္စအစိုးရရဲ့မြေယာဥပဒေဟာရင်းနှီးမြှုပ်နှံသူအတွက်ပဲဖြစ်နေတော့ဒေသခံတွေခံရတာများတယ်တချို့ဆိုအစိုးရနဲ့နှိစသူတွေရဲ့အကျင့်နဲ့ဒေသခံတွေဘုံမှာအမျက်ထုတ်အနိုင်ယူသွားတယ်လည်းအများကြီးရှိနေတယ် MCL ရင်းနှီးမြှုပ်နှံမှုဆို2009ခုနှစ်ကတည်းကစလုပ်နေတာဒါပေမဲ့2015ဒီဇင်ဘာလလောက်မှထွက်ပေါ်လာတယ် EIA SIA နဲ့ပတ်သက်ပြီးတော့ဘယ်လိုလှုပ်ထားသလဲလူထုကိုခြားပြရှင်းပြတာမရှိဘူ
းအစီရင်ခံစာမှာရင်းနှီးမြှုပ်နှံမှုအကြောင်းအရာ53ခုပါဝင်ပြီးအဓိကအဖြစ်ကြောင်မီသွေးတောင်စွန်းအင်လျှက်စစ်တအားပေးဆက်ရုံစီမံကိန်းများရဲ့တိုက်ရိုက်သို့မဟုတ်တွယ်ဝိုက်သောအကျိုးသက်ရောက်မှုအကြောင်းအရာများလယ်ယာမြေအကြောင်းအရာများနဲ့တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုအကြောင်းအရာတွေပါဝင်ပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်ကကျေးလက်ဒေသခံရွာသား5ဦးကိုတတ်တဲ့ဆိုရဲတပ်မတော်သား9ဦးကိုအရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်ရမခစစ်တရားရုံးမှာရုံးတင်စစ်ဆေးရမှာအထက်ညွန်ကြားချက်အရာလုံးရတာဖြစ်ပြီးသူတို့မှအပြစ်မရှိဘူးလို့ပြောကြားလိုက်ပါတယ်။အစိုးရတပ်မတော်နဲ့ကချင်လူလက်ရေးတပ်မတော် KIA အကြားနှစ်ဖက်တပ်လုံးချုပ်ရင်းအတွက်ထောင်ထားတဲ့ညင်မြုပ်မိုင်းကိုနေမိတဲ့ကချင်ပြည်နယ်စားမော်ဒေသခံ3ဦးသေဆုံးသွားခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI1 တော့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီသာ
တိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်တရရှိများရှင်မြန်မာနိုင်ငံကိုရောက်နေတဲ့အမေရိကန်စီးပွားရေးနဲ့စီးပွားရေးလုပ်ငန်းဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Charles Ripkin နဲ့ VOA တီးသန့်တွေ့ဆုံမေးမြန်းခန်းအပြည့်စုံကို VOA Internet ဆာမျက်နှာ burmese.voanews.com မှာအသံပိုင်းနဲ့နားဆင်နိုင်သလိုစာသားအပြည့်စုံကိုလည်းဖတ်ရှုနိုင်ပါတယ် VOA ရဲ့ Facebook ဆာမျက်နှာမှာလည်းဖတ်ရှုနားဆင်နိုင်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့ည9:00နာရီကနေ 10:00 နာရီထိအစီအစဉ်အစအဆုံးကိုအသံလွှင့်ချိန်ပြီးပြီးချင်းည 10:00 နာရီကနေ 11:00 နာရီထိလိုင်းဒိုမီတာ 32.50 တို့ကနေနားဆင်နိုင်ပါတယ်ရှင်မနေ့ဖန်တောက်ကြနေမနေ့ဖက်6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်အခုထုတ်လွှင့်ပေးနေတဲ့ကြာသာပရိညာပိုင်းအစီအစဉ်တွေမကြခင်ပြည်ဆုံးလာတော့မယ်ရှင်အစီအစဉ်အဆုံးမတက်ခင်မှာတရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါဦးမယ်ရှင
်ခရီးမီးယားဒေသကအရေးပါတဲ့အခြေခံစောင့်ဝင်တွေကိုပြစ်မှတ်ထားပြီးဖြည့်ဆည်းဖို့တာဝန်နဲ့လေ့ကျင့်ပေးထားတဲ့ဖြည့်ဆည်းရေးသမားတွေကိုယူကရိန်းအစိုးရကခရီးမီးယားဒေသတွေလွတ်ခဲ့တယ်ဆိုပြီးရုရှားအစိုးရကပြောလိုက်တဲ့ပေါ်ယူကရိန်းနဲ့ရုရှားနိုင်ငံကြားဒီကနေ့အပြန်အလှန်စကားဆက်ထိုးနေကြပါတယ်။အဲဒီလိုအဖြစ်အလျက်ကြောင့်ပြင်သစ်နိုင်ငံနော်မန်ဒီအရမလူဖို့အစီအစဉ်ထားတဲ့ညင်းချမ်းရေးဆွေးနွေးပွဲကိုမတက်ဘူးလို့သူဆုံးဖြတ်ခဲ့တာဆိုပြီးအခုတော့ရုရှားသမ္မတဗလာဒီမီယာပူတင်ကထောက်ပြပြောလာတာပါ။အဖြစ်လုံငန်းစစ်ဆင်ရေးဆိုတာဟာဖန်တီးယူထားတဲ့လုံဆက်သက်သက်ပဲဖြစ်တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ရုရှားဆိုရဟာယူကရိန်းရှေ့ပိုင်းမှာနှစ်နှစ်ကြာနေပြီဖြစ်တဲ့ပဋိပက္ခကိုနောက်ထပ်အရှိန်တိုးမြင့်မှုကြီးတစ်ခုလုပ်ဖို့ဒီကိစ္စကိုအကြောင်းပြချက်တစ်ခုအဖြစ်သုံးချဖို့ရှိတယ်လို့ရုရှားဆိုရကပြောပါတယ်။အမေရိကန်ပြည်ထောင်စုမှတာဝန်ကျနေတဲ့တူရကီရေတပ်ဘိုလ်ချုပ်တူကပျောက်သွားပြီးနိုင်ငံရေးခုံလုံခွင့်ရဖို့ကြိုးစားထားပုံရပါတယ်။စစ်ဖက်တချို့လူမှုဆိုင်ရာဆွဲချက်တွေနဲ့တရားရင်ဆိုင်ဖို့နိုင်ငံကိုပြန်ခေါ်ရေးတူရကီအာဏာပိုင်တွေကလုပ်နေချိန်မှာပဲအခုလိုပျောက်သွားတာပါ။ဗာဂျီနီးယားပြည်နယ်နော်ဖိုးကမြို့ကမြောက်အတ္တလန္တိစာချုပ်နေတူးအဖွဲ့ရဲ့ကုတ်ကဲမှုဌာနချုပ်မှတာဝန်ကျနေတဲ့တူရကီရေတပ်ဘိုလ်ချုပ်မူစတာဖာဦးဂလူးဟာသူ့ရဲ့အထောက်အထားတွေကိုပြန်အပ်လိုက်ပြီးဇူလိုင်လ22ရက်နေ့ကတည်းကပျောက်သွားတာပါ။သမ္မတဘရက်ကိုဘားမားရဲ့အီရတ်နဲ့ဆီးရီးယားဆိုင်ရာမူဝါဒတွေကိုရီပူဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်ကထပ်ပြီးတော့အပြင်းထန်ဥပဒေပြောဆိုပါတယ်။သမ္မတဘားမားဟာ IS အကြမ်းဖက်အဖွဲ့ကိုထူထောင်သူဆိုပြီးတော့ထရမ့်ကပြောပါတယ်။IS အဖွဲ့ကိုပူးတွဲထူထောင်သူကတော့ကလင်ကကျစ်ဟီလာရီကလင်တန်ပါပဲလို့လည်းထရမ့်ကပြောပါတယ်။ဩစတြေးလျနိုင်ငံရဲ့အကြီးဆုံးပြည်စစ်တရားပီးကွန်ရက်နှစ်ခုကိုတရုတ်ကုမ္ပဏီနှစ်ခုကိုရောင်းချမဲ့ဒေါ်လာဘီလီယံပေါင်းများစွာတန်တဲ့အကြောင်းအမကိစ္စကိုအမျိုးသားလူညွန်ရေးဆိုင်ရာအကြောင်းပြချက်နဲ့ဩစတြေးလျနိုင်ငံကပယ်ချလိုက်ပါတယ်။ဘရာဇီးနိုင်ငံရီယိုဒီဂျနီရိုမြို့မှာကျင်းပနေတဲ့နွေရာသီအိုလံပစ်အားကစားပြိုင်ပွဲ6ရက်မြောက်ဒီကနေ့မှာလည်းအမေရိကန်ရေကူးအသင်းဟာရွှေစုတွေထပ်ရမယ်လို့မျှော်လင့်ထားကြပါတယ်ခင်ဗျာ။
ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ burmese.voanews.com မှာနားဆင်နိုင်ကြပါတယ်ရှင်မနေ့ဖန်တောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49တို့ကနေအတန်လွှင့်ပေးသွားမှာဖြစ်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.